Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောရရှိများရှင် VOA American တန်မြန်မာပိုင်းစီစဉ်ရဲ့2022ခုနှစ်မေလ3ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 40 51တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်။ကျမသင်ကြီးထိုက်ပါရှင်ဒီမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါဒီကနေ့အစီအစဉ်မှာတော့မြန်မာနဲ့နိုင်ငံတကာထိပ်တန်းရောက်သတင်းတွေကိုအရင်ဆုံးတင်ပြပေးမှာဖြစ်ပြီးဒီနောက်မှာတော့
ရပ်ခွန်စင်းတဲ့ရောက်စီတန်းကျောင်းနေတင်လာဆိုပြီးသူစုမြို့နယ်အထက်ရောက်သူစုမြို့
တရားပြည်နယ်ဖရူးဆိုမြို့အဝင်မှာလူငယ်80ကျော်ဖမ်းခံရတဲ့အကြောင်းသတင်းပေးပို့ချက်မှာနားဆင်ကြရပါမယ်ဒီနောက်မှာတော့သတင်းမှောင်ချလို့တဲ့စစ်တပ်ရဲ့လုံရက်ကမထီရောက်ဘူးလို့ပြောလာတဲ့မြန်မာနောက်အေဒီတာချုပ်ဦးစိုးဝင်းနဲ့တွေ့ဆုံမေးမြန်းထားတဲ့မြမအရေးဆွေးနွေးကံကြည်သူတွေရဲ့သပိတ်တိုက်ပွဲတွေထိရောက်မှုကိုသုံးသပ်ထားတဲ့ကြည်ရင်းသတင်းသုံးသပ်ချက်တို့ကိုနားဆင်ရမယ်အပြင်သောရရှင်တို့ပေးစာတွေကိုလည်းပြန်ကြားပေးမှာပါအခုရင်ဆုံးတော့ထိတဲ့ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ရှင်းပြပေးကြပါမယ်ရှင
်ကမ္ဘာလုံးဆိုင်ရာနှွေဦးတော်လှန်ရေးနေ့အဖြစ်သတ်မှတ်ထားတဲ့မေလ2ရက်တနင်္လာနေ့ကရန်ကုန်မန္တလေးအပါအဝင်နိုင်ငံတော်မြို့အတော်များများမှာဆင်အနာသိမ့်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေလူဝင်များအများပြားနဲ့ပြန်လည်လှုပ်ဆောင်လာကြတာဖြစ်ပြီးသူတို့ကိုရဲနဲ့စစ်တပ်ကပစ်ခတ်ခဲ့တဲ့အတွက်6ရောက်ထဲမှနေတည်ဆုံးခဲ့ရပါတယ်။စကိုင်းတိုင်းရွှေဘုံခရိုင်တဲကဝက်လက်မြို့မှာဆန္ဒပြသူတွေကိုစစ်ကောင်စီတပ်တွေကခြေစစ်တွေနဲ့ပစ်ခတ်နှိမ်နင်းတဲ့အတွက်22နှစ်အရွယ်လူငယ်တဦးအပါအဝင်2ရောက်ထဲမှနေတည်ဆုံးခဲ့ရပြီးအဖမ်းဆီးခံရတာလည်းရှိတယ်လို့ဆန္ဒပြပြည်သူတဦးက VOA ကိုပြောပါတယ်။ကချင်ပြည်နယ်ဖားကံမှာတော့ဆန္ဒပြသူထောင်နဲ့တောင်းနဲ့ချီရှိခဲ့ပြီးဒီဆန္ဒပြတပိတ်စစ်ကြောင်းတွေကိုပြစ်ခတ်နှိမ်နင်းတာကြောင့်အသက်33နှစ်အရွယ်ကိုဝေဖြိုးတည်ဆုံးခဲ့ရပြီး20ကျော်ဒဏ်ရာရခဲ့တယ်လို့ဖားကံမြို့ကတူက VOA ကိုပြောပါတယ်။ရှမ်းပြည်နယ်နောင်ချိုမြို့မှာလည်းပြစ်ခတ်နှိမ်နင်းတာကြောင့်အသက်40အရွယ်ကိုဝင်းနိုင်နဲ့အသက်60လူကြီးပိုင်းတဦးတနက်ချီထိမှန်တည်ဆုံးခဲ့ရတယ်လို့တီဘောမှာလည်းတယောက်တည်ဆုံးပြီးနှစ်ယောက်ဒဏ်ရာရခဲ့တာပါ။အခုလိုစစ်တပ်နယ်ရဲကပြစ်ခတ်နှိမ်နင်းမှုတွေရှိနေပြီနဲ့ရန်ကုန်မှာတနင်္ဂနွေနေ့ကမြို့နယ်အတော်များများမှာရာနဲ့ချီတဲ့ဆန္ဒပြသူတွေလမ်းမတွေပေါ်ထွက်ပေါ်ကြပါတယ်။ရန်မြို့နယ်ထဲမှာလူငယ်အများစုပါတဲ့ဆန္ဒပြသူတရာကျော်လောက်ကဆီယနာရှင်ဆန့်ကျင်ကြေးကျော်ကံတွေနဲ့ချီတက်ခဲ့ကြတယ်လို့အင်းစိန်မြောက်ကလာပါဝင်မြို့နယ်အတော်များများမှာဆန္ဒပြခဲ့ကြတာပါ။မန္တလေးမုံရွာရွှေဘိုကီမကွေးတောင်ကြီးကချင်ပြည်နယ်မြစ်ကြီးနားမုံကောင်ဖားကံမွန်ပြည်နယ်မော်လမြိုင်ကရင်ပြည်နယ်အိမ်တုမြို့တွေအပြင်ကလေးမှာတော့မြို့နယ်တွေကကျေးရွာတချို့မှာပါရွာလုံးချွတ်ဆန္ဒပြခဲ့ကြတာပါ။ဧပြီလ3ရက်နေ့ကစစ်တပ်ရဲ့အကြမ်းဖက်ဖြိုခွဲမှုကြောင့်လူပေါင်း200နီးပါးတေဆုံးခဲ့ရတဲ့ဘကိုးမြို့မှာတနင်္လာနေ့မနေ့အစောပိုင်းကရက်ွက်အုပ်ချုပ်ရေးယုံတေဦးမိလောင်ပြကြခဲ့ပါတယ်။မျက်မြင်သက်တေတဦးကတော့ရက်ွက်အုပ်ချုပ်ရေးမှုယုံဘလို့မိဆာတော်ရဲ့ဆိုတော့ကိုမသိပေမဲ့စိတ်ကောင်းစီကခန့်လိုက်တဲ့အုပ်ချုပ်ရေးမှုအစ်စ်ကိုတော့ရက်ွက်ပြည်သူတွေသဘောမကျတယ်လို့လက်လဲမခံကြဘူးလို့ VOA ကိုပြောပါတယ်
။ဘကူးမျိုးဆိုင်ရောက်ရက်ွက်အုပ်ချုပ်ရေးမှုယုံသူကဗမာပြည်ရှိနေတယ်ဆိုတော့ကန္နာလန်တဲ့လူကြီးတာထိတ်လာကျွန်တော်ဒါကမသိရှိရဲ့တစင်းရကားတွေကူးရဲ့တစင်းရဒီလိုဈေးကိုဖြတ်တဲ့နေရာမှာလူကြီးတာအဲ့ဒီထိတ်ပါဟိုရင်ဆိုင်ရောက်ထိတ်လာမနေ့ငါးနာရီချင်းနေကြနေပြီးတော့စမလို့လေလာပြီးတော့စိတ်တော့မကြပါဘူးတနာရီခွဲကျော်တော့မှပြကြပါတယ်သူတို့ခန့်နေဟိုစစ်ကောင်စီအုပ်ချုပ်မှုအလိုမကျသဘောမှုဖြစ်ရတယ်လို့အများကြီးပြောပြီ
းရဲကွက်အုပ်ချုပ်ရေးမှုယုံမီးလောင်ခဲ့တာနဲ့ပတ်သက်လို့ဘကိုးရဲစခန်းကိုဒီဝေကဆက်တယ်မြင်းမြန်းခဲ့ပေမဲ့ဖုန်းကင်ဖြစ်ဆိုမဲ့သူမရှိခဲ့ပါဘူးဆိုရှယ်မီဒီယာမှာတင်ထားတဲ့ဗီဒီယိုဖိုင်ထဲမှာတော့မီးလောင်နေတဲ့အုပ်ချုပ်ရေးမှုယုံနာမီးတက်ကားတွေရပ်ထားတာပါအခုလိုအုပ်ချုပ်ရေးမှုယုံမီးမလောင်တဲ့စနေနေ့ညကအဲ့ဒီရက်ွက်တဝိုက်လမ်းတွေမှာစစ်တပ်နဲ့လုံခြုံရေးတပ်တွေလာပြီးရောက်လေးခွာတွေအပြင်တနက်နေ့ပါပြစ်ခတ်ခဲ့တယ်လို့ဒီညနေတပ်တွေပဲခူးဒေတာကံကပြောပါတယ်
။စစ်နာရီခွဲလောက်မှာ6ချက်လာပြစ်တယ်။ပြစ်ပြီးတော့နောက်ကိုပြန်သွားတယ်တနင်္လာကျောင်းနေ့တော့တစ်ခါတနင်္လာရွေးတော့ဆောက်လာတယ်7နာရီလောက်ဒီကျွန်တော်တို့ဆိုင်းရောက်ရဲ့ကန္နာလာ၄လာ9လာအုံလာဘူးလားငါတို့ကတော့နောက်ရှိနေကြမှာပဲဆိုရတယ်စက်တရိုင်းလောက်မှာပြန်သွားတယ်
ဘကုမှာဧပြီ6ရက်နေ့ကရက်ွက်တွေမှာဆန္ဒပြသူတွေတိဆောက်ထားတဲ့ခံတပ်တွေကိုစစ်တပ်ကလက်နက်ကြီးအပောင်းဝင်တနက်နဲ့နှိမ်နှင်းခဲ့တဲ့အတွက်လူပေါင်း100ကျော်ထဲမှနေတေဆုံးခဲ့ပြီးအများပြားနဲ့ဒဏ်ရာရတယ်လို့သတင်းတွေမှာဖော်ပြထားပါတယ်။ခရီးယံဘာသာဝင်တွေကိုးကွယ်တဲ့နယ်ရောမာရီယာကိုပူဇော်တဲ့မေလာမှာလက်ရှိပြည်ပကဖြစ်ရှိတဲ့ဒဏ်ခံနေရတဲ့မြန်မာနိုင်ငံအတွက်အထူးဆုတောင်းမြတ်တာပို့သပေးကြဖို့ပုံရဟန်းမင်းကြီးဖရန်စစ်ကတင်းနေရနေဆူတောင်းပွဲမှာပန်ကြားလိုက်ပါတယ
်။ Quella della chiesa birmana
ပြင်ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတာဝန်ရှိသူအားလုံးရဲ့နှလုံးသားတွေမှာလက်ရောမြစ်တာကင်းဝတ်စေဖို့ကျွန်ုပ်တို့အားလုံးဆုပန်ကြပါစို့။ဒါမှမြန်မာနိုင်ငံပြန်လည်တည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးရနိုင်တဲ့လမ်းကြောင်းပေါ်ရှောက်ဖို့သူတို့မှာစွမ်းအားတွေရလာနိုင်မှာဖြစ်ကြောင်းပုံရဟန်းမင်းကြီးကမိန့်ကြားခဲ့တာပါ။ကမ္ဘာတစ်လုံးခံစားနေရတဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါဆိုးကြီးကျင်းသွားစေဖို့အတွက်မေရိုမာရီယာဖခင်ကျောင်းတွင်မှာနေ့စဉ်လိုလိုဝိကျူဆူတောင်းပွဲတွေကျင်းပနေတာဖြစ်ပြီးတနင်္လာနေ့ဆူတောင်းပွဲအပြီးမှာပုံရဟန်းမင်းကြီးကအခုလိုပန်ချလိုက်တာပါမြန်မာနိုင်ငံငြိမ်းချမ်းရေးအတွက်ဆူတောင်းပေးဖို့မြန်မာခရစ်ယာန်ဖခင်ကျောင်းကပန်ချခဲ့တဲ့အတွက်အခုလိုဝိုင်းဝန်းဆူတောင်းပေးဖို့မြစ်တာရက်ခံရတာဖြစ်ကြောင်းလည်းပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်အာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြသူတွေကိုပြင်းပြင်းထန်ထန်ချိန်မုန်းချိန်ကစပြီးသက်ဆိုင်ရာအဖွဲ့အားလုံးပြန်လည်တည်ငြိမ်ရေးအတွက်တွေ့ဆုံဆွေးနွေးကြဖို့ပုံရဟန်းမင်းကြီးကထပ်တလဲလဲပန်ကြားထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ3လရှိသွားပြီဖြစ်ပြီးမေလ2ရက်တနင်္ဂနွေနေ့မှာတော့ကမ္ဘာလုံးဆိုင်ရာမြန်မာနေဦးတော်လှန်ရေးဒုတိယလှိုင်းဖြစ်တဲ့နိုင်ငံပေါင်း18နိုင်ငံမှာအထိမ်းအမှတ်လှုပ်ရှားမှုတွေကျင်းပခဲ့ကြပါတယ်။ကနေဒါနိုင်ငံကမြန်မာဒီမိုကရေစီလှုပ်ရှားသူတရားကြော်လောက်ဟာဗန်ကူးဗားမြို့2010ဆောင်းရာသီအိုလံပစ်နီးရှူတိုင်းရှိရာလူစီကားတဲ့နေရာမှာဆန္ဒပြခဲ့ကြတယ်လို့ကိုကယ်ဗင်ရင်ကပြောပါတယ
်။ဟို18နိုင်ငံလုံးမှာဟို42မြို့ပေါ့နော်ကျင်းပသွားမဲ့ Bloody Club Strike ပေါ့နော်သွေးစွန်းနေတဲ့လက်အိတ်ဒီတုံးပြီးတော့ကျွန်တော်တို့ဆန္ဒပြသွားတာပါ။ဘာဖြစ်လို့လဲဆိုကျွန်တော်တို့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့စစ်တပ်ကတတ်ဖြတ်နေတဲ့ဟာတွေကိုကျွန်တော်တို့စန့်ကျင်မယ်။ပြီးတော့ကျွန်တော်တို့ဒီဘက်ကကနေဒါအစိုးရကိုလည်းကျွန်တော်တို့ဖိအားပေးကျင်တယ်ပေါ့နော်။အဲ့ဒီအပြင်ကိုကျွန်တော်တို့ဒီချင်းပြည်နယ်၊ကရင်ပြည်နယ်၊ကချင်ပြည်နယ်တခြားနေရာတွေမှာဟိုစစ်တပ်နဲ့တိုက်နေတဲ့ဟာကိုကျွန်တော်တို့အသိမပြုခြင်းနဲ့ပေါ့နော်။အားလဲအားပေးခြင်းနဲ့အဲ့ဒီပြင်ကိုအခုပေါ်ပေါက်လာတဲ့ဟို NUG National Unity Government ကို support ပေးခြင်းနဲ့ပြီးတော့ကျွန်တော်တို့ခြေရင်းအစိုးရကိုလည်းအသိမပြုစေခြင်းနဲ့ပေါ့။
American နိုင်ငံမှာတော့ Boston မြို့က Harvard တက္ကသိုလ်ရင်ကျင်မှာမြေဥတော်လိုင်းရေးဆန္ဒပြပွဲပြုလုပ်ခဲ့တယ်လို့မြန်မာနိုင်ငံသား4000လောက်နေထိုင်တဲ့ထိုင်ဝမ်မှာတော့ရှားနဲ့ချီပြီးဆန္ဒပြခဲ့တယ်။အလားတူပဲတနင်္လာနေ့ကဂျပန်တနင်္လာနေ့မှာလည်းတိုကျိုနာဂိုယာကိုဘေဆာကမြို့တွေမှာမြန်မာရင်းရောဂျပန်လူမျိုးတွေပါလူရန်နဲ့ချီပြီးဆန္ဒပြပွဲကျင်းပခဲ့ကြတာပါ။တောင်ကိုရီးယားနိုင်ငံဒေဂူးမြို့ရေမြောင်းတက္ကသိုလ်နားမှာလည်းကိုရီးယားရောက်မြန်မာနိုင်ငံသားတွေကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုအဖြစ်ဆန္ဒပြခဲ့ကြပါလေ
။အမေရိကန်တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ညဘိုင်းလိုမီတာ40 kHz 8.3 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရခြင
်း။အိန္ဒိယနိုင်ငံမှာဝန်ကြီးချုပ်မိုဒီဟာလက်ရှိအဖြစ်များနေတဲ့ကိုဗစ်ကာယောဂါထိန်းချုပ်ရေးကိုအဓိကအာရုံမဆိုင်ပဲရွေးကောက်ပွဲအနံ့ရာရေးကိုသာဦးစားပေးနေတယ်ဆိုပြီးဝေဖန်ခံရတာပါ။ရောဂါကူးစက်မှုပြင်းထန်နေချိန်မှာအိန္ဒိယဗဟိုရွေးကောက်ပွဲကော်မရှင်ရဲ့ကိုဗစ်စီးကမ်းကင်တွယ်မှုရော့ဒီယော်ရဲ့နိုင်လွန်ပြီးနိုင်ငံရေးပါတီတွေလူတွေအစုအပြုံလိုက်စုဝေးချစ်တက်တာမဲယုံနေမှာလူတွေမခွာဘဲတန်းစီမဲပေးနေတာတွေလုပ်နေတယ်လို့အကြက်ကတချို့ကဝေဖန်ပါတယ်။ဒီလိုပေါ်ရောက်မှုတွေကနေကိုဗစ်ကူးစက်မှုနှုန်းဆက်လက်မြင့်မားနေတယ်လို့သိဆုံးမှုလည်းတိုးပွားနေပါလေ။အိန္ဒိယနိုင်ငံမှာကိုဗစ်ကူးစက်မှုပြင်းထန်နေတဲ့ကြားကကျင်းပတဲ့ရွေးကောက်ပွဲအတွင်းအနောက်ဘန်ကောက်ပြည်နယ်မှာတော့လက်ရှိပြည်နယ်ဝန်ကြီးချုပ်မမတာဗနာဂျီရဲ့ TMC ပါတီကအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့အာဏာရ BJP ပါတီကိုအနံ့ရသွားပါတယ်။အိန္ဒိယနိုင်ငံမှာတနင်္ဂနွေနေ့တရက်တည်းမှာတင်ကူးစက်မှုပေါင်း 39,000 ကျော်ရှိပြီး24နိုင်ရီအတွင်းကိုဗစ်ကြောင့်သေဆုံးသူ 3,900 နီးပါးရှိပါတယ်။ကိုဗစ်ဆေးအများအများထုတ်လုပ်တဲ့စက်ရုံတွေရှိတဲ့အိန္ဒိယမှာလူဦးရေသန်းပေါင်း 1,300 လောက်ရှိတဲ့နဲ့ကိုဗစ်ကာကွယ်ဆေးထိုးပြီးသူ200ခန့်လုံးသာရှိပါလေခင်ဗျာ။ထိုင်းနိုင်ငံစမော့ပရာဂန်ခရိုင်တမနီစက်ရုံတစ်ခုမှာမေလ1ရက်ညနေပိုင်းက မြန်မာအလို့သမားတဦးအလို့သမားတန်ရာ၄လွာကနေခုံချပြီးကိုကိုကိုအဆုံးစီရင်သွားတယ်လို့ထိုင်းရဲကအတည်ပြုပြောပါတယ်မြန်မာနဲ့ထိုင်းအလို့သမား900လောက်အလွတ်လွတ်နေတဲ့အဲ့ဒီတံမလီပစ္စည်းတို့ဆက်ယုံမှာပြီးခဲ့တဲ့သတင်းဘက်ကစားလို့ COVID-19 ရောဂါပိုးကူးစက်သူ30နီးပါးတွေ့လာခဲ့တာပါဒါကြောင့်အလို့သမား900လောက်ကိုမိမိတို့နေထိုင်ရာတိုက်ခန်းတွေကနေအပြင်မထွက်ဖို့ပိတ်ပင်ထားရကမြန်မာအလို့သမားတဦးအခုလိုတိုက်ပေါ်ကခုံချပြီးအဆုံးစီရင်သွားတာဖြစ်ကြောင်းထိုင်းချီဆိုင်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလို့သမားရေးရာလှူရှားသူဦးမင်းဦးကပြောပါလေ။င
ငယ်တဲ့ကပတ်တော်တွေကအဲမှာဆိုပြီးတွေ့တာပေါ့နော်။ဖေရိုအိုင်တန်ကစစ်လိုက်တဲ့ကကျွန်တော်အယောက်900လောက်ကိုအဲ့လိုပေါ့ကွာရန်တင်းတော့ပြီးတော့အဲ့မှာလေပြင်ခတ်ပေါ့နော်။ဝန်ထမ်းတွေဒီနေရာကြီးအပတ်မန်ပေါ့အဲ့ဒါကြီးသူကတောက်ထောင်းလုပ်ထားတာပေါ့။အဲ့လိုထားထားတဲ့အချိန်မှာအဲ့ဒီအုပ်စုကပါပေါ့အဲ့ဒီအခုဆုံးနေတယ်ပေါ့။သူကလေးလောက်အနေဆိုတော့ခုံချပြီးတော့ဒီလိုဒီအဆုံးစီရင်နေဒီလိုယူဆပါဘူးနော်အဲ့လိုထားရခြင်းမလို့စီရီစီညာပြောအဆုံးစီရင်တာဖြစ်နိုင်တယ်လို့သူတို့တုံ့တက်တာပဲ
အသက်43နှစ်အရွယ်မြန်မာနိုင်ငံသားအမျိုးသားတဦးမေလ1ရက်နေ့ပိုင်း၄တန်းအမြင့်တိုက်ခန်းကနေခုံချအဆုံးစီရင်သွားတာကိုစမုတ်ပရာခရိုင်ရဲမှူးကအတည်ပြုပြပါတယ်လက်တလောထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာနေစဉ်ထောင်ချီတိုးလာနေတဲ့အတွက်ဒါကိုထိန်းချုပ်နိုင်ဖို့တင်းကျပ်တဲ့စည်းကမ်းချက်တွေထိုင်းအစိုးရကထုတ်ပြန်ထားပါတယ်ခင်ဗျာထိုင်းနိုင်ငံမှာဘရင်နဲ့တော်ဝင်မိသားစုအပေါ်အသည်ဖြစ်တယ်ဆိုတဲ့စွဲချက်နဲ့အာမခံချက်မရပဲသတင်းပတ်အတော်ကြားအကျဉ်းထောင်လဲဖမ်းဆီးခံနေရတဲ့ထိုင်းဒီမိုကရေစီရေးစနပြလှူရှားသူတွေကိုအ мян ဆုံးပြန်လွှတ်ပေးဖို့သူတို့ရဲ့မိခင်တွေကတောင်းဆိုလိုက်ကြပါတယ်သူတို့အနေနဲ့ဒီတိုင်းထိုင်ကြည့်နေမှာမဟုတ်ဘူးလို့မိခင်တွေကပြောပါတယ်ပြီးခဲ့တဲ့နှစ်အတွင်းထိုင်းလူငယ်တွေဥဆောင်ပြီးအရင်ကပြည်သူတွေမတုံ့မထိရဲခဲ့တဲ့ထိုင်းပြည်စနစ်ပြည်ပြင်ပြောင်းလဲရေးလုပ်ပေးဖို့တောင်းဆိုမှုအပါအဝင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ထိုင်းနိုင်ငံရေးစနစ်ကိုပါပြောင်းလဲရေးဆိုတဲ့ဆန္ဒပြတောင်းဆိုပွဲတွေကိုဗစ်ကာလအတွင်းဇက်တိုက်ပေါ်ထွက်လာခဲ့တာပါအဲ့ဒီဆန္ဒပြပွဲအတွင်းအဓိကကျတဲ့ခေါင်းဆောင်တွေဖမ်းဆီးခံရပြီးသူတို့တွေကအများစုဟာပုံမှန်112လို့လူသိများတဲ့ဘီရင်ကိုစော်ကားတဲ့နိုင်ငံတော်သစ္စာဖောက်မှုအပါအဝင်အခြားပုံမှန်တွေနဲ့ပါတရားစွဲခံခဲ့ရတာပါပြစ်မှုထင်ရှားတယ်လို့ဆုံးဖြတ်ခဲ့ရင်ထိုင်းရာဇဝတ်ကျင့်ထုံးအရထောင်နန်း3နှစ်ကနေ15နှစ်ထိကြာခံရမှာဖြစ်ပါလေ။မနစ်ကဆန္ဒပြပွဲအတွင်းအဓိကကြတဲ့ခေါင်းဆောင်10ဦးဖမ်းဆီးခံရပြီးအခုထိအာမခံမရသေးပါဘူး။အခြားလူရှားသူ90ကျော်ကိုလည်းဒါဇဝတ်ပြစ်မှုတွေနဲ့ဖမ်းဆီးထားပြီးအဲ့ဒီထဲမှာအသက်အငယ်ဆုံး16နှစ်အရွယ်လူငယ်တဦးလည်းပါဝင်ပါလေခင်ဗျာ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာရန်လိုတဲ့မူဝါဒကိုကျင့်သုံးနေတယ်လို့မြောက်ကိုရီးယားကဆွဆွဲလိုက်ပြီးအမေရိကန်ရဲ့အတုရောင်တန်တမာရေးနည်းလမ်းကိုပယ်ချရင်လက်တုံ့ပြန်မှုလုပ်သွားမယ်လို့တနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ချိန်ချောက်မှုကိုတန်တမာရေးနည်းနဲ့ဖြေရှင်းဖို့သူ့အစိုးရကညှိနှိုင်းဆောင်ရွက်သွားွယ်ရှိပြီးတစ်ဖက်မှာလည်းချိန်ချောက်မှုတွေကိုဟန်တားသွားမယ်လို့သမ္မတဘိုင်ဒန်ကဗုဒ္ဓဦးနဲ့မှပြောဆိုခဲ့ပြီးတဲ့နောက်မြောက်ကိုရီးယားရဲ့တုံ့ပြန်ချက်အခုလိုထွက်ပေါ်လာတာပါ။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ဖြုတ်သိမ်းရေးဆိုင်ရာမူဝါဒပြန်လည်သုံးသပ်မှုတွေပြီးမြောက်ကိုရီးယားနဲ့ဆွေးနွေးပွဲစကားဝိုင်းအတွက်အမေရိကန်သမ္မတကတကားဖွင့်ထားပါတယ်လို့အင်ဂျီရောကတောက်ကြနှင်းမှာကြေညာခဲ့ပေမဲ့မမားတဲ့နဲ့အမားကိုဂျိုးဘိုင်ဒန်ကလှုပ်ထားနှင်ပြီလို့မြောက်ကိုရီးယားကပြောပါတယ်အမေရိကန်ကပြောနေတဲ့တန်တမာရေးလမ်းကြောင်းဟာအတုရောင်သာဖြစ်ပြီးမြောက်ကိုရီးယားကိုနျူကလ িয়ার လက်နက်နဲ့တုတ်ပြန်မဲ့ချင်းချောက်မှုကိုမမြင်ရအောင်ဖုံးကွယ်ထားခြင်းသာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံရေးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်ကိုရီးယားကျွန်းနယ်မှာနျူကလ িয়ার လုံးဝကင်းစင်ရေးဟာသူတို့ရဲ့ရင်မှန်းချက်ပန်းနိုင်ဖြစ်ပေမဲ့ဒီအတွက်ဘယ်လိုတန်ငင်းတမန်ကင်းမျိုးနဲ့စတင်လှုပ်ဆောင်မယ်ဆိုတာကိုတော့အင်ဂျီရောပြောခွင့်ရအမျိုးသမီးဂျန်ဆာကီကပြောတာညင်မရှိပါဘူးခင်ဗျာ
တင်းနှင်းကနေမနေ့ခင်ထိတ်တန်းရောက်သတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာပါကရားပြည်နယ်ဖရုဆုံမြို့နယ်ဆစ်ဆေးရိတ်ကိတ်မှာလူငယ်80ကျော်ဖမ်းဆီးခံခဲ့ရပါတယ်။အခြေအနေပြည်စုံကိုကိုနိုင်ကိုအင်ကဆက်ပြီးပြောပြပေးပါမယ်ရှင်
။ပိုင်းဒါလက်နက်ကဖွဲ့တစ်ခုမှစစ်တင်တန်းဆက်ရောက်ပြီးနေရပြန်လာတဲ့လူငယ်တွေဖရုဆုံမြို့နယ်စားဆစ်ဆေးရိတ်ကိတ်မှာဖမ်းဆီးခံရတယ်လို့ဖရုဆုံမြို့ခံတူးကပြောပါတယ
်။ရပ်ခွန်စင်းတဲ့ရောက်စစ်တန်းကျောင်းနေတင်လာဆိုပြီးဖရုဆုံမြို့နယ်မှာဖမ်းခံရတော့ဖရုဆုံမြို့အဝင်ဆစ်ဆေးရိတ်ကိတ်ရှိတယ်ပေါ့နော်။အဲ့မှာသူတို့စစ်တင်တာပြန်လာတဲ့ဆွေလူကလည်းဒီတိုင်းကားနဲ့ကြီးနေတော့ဖမ်းလိုက်တယ်တော့စင်းနေမြတ်ခွန်နဲ့တရနေ့မင်းညမှာတော့ညနေ၄နာရီလောက်မှာတကောအချင်းချင်းပြန်ပြုလို့တည်ရအောင်
သူတို့တွေကိုဧပြီလ30ရက်နေ့ညမှာဖမ်းဆီးခဲ့တာဖြစ်ပြီးလက်ရှိလွှတ်တော်ကျင်းဆောင်မှာစစ်ဆေးနေတယ်လို့သူကဆိုပါတယ်သူတို့တွေကိုမြေတဲကနှစ်စီးနဲ့တင်ဆောင်လာပြီးတော့ကနေမြို့ပေါ်ပြန်လမ်းမှာဖမ်းဆီးခံရတာဖြစ်ပါတယ်သူတို့ရဲ့ဖုန်းကိုစစ်ဆေးတဲ့အခါမှာစစ်တင်တန်းတက်နေတဲ့ဓာတ်ပုံတွေကိုပါတွေ့ရတယ်လို့အဆိုပါဖရူဆူတိရခန်ကပြောပါတယ
်။သူတို့ဖမ်းပြီးစစ်တပ်ပုံတွေတွေ့ရလို့ကျွန်တော်တို့တိက
ျဒီကနေ့နဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခြင်းမရှိသေးပါဘူး။စစ်တပ်ကနေအာဏာသိမ်းသိမ်းခဲ့ပြီးနောက်ပိုင်းမြန်မာနိုင်ငံအနှံ့မှာစစ်အာဏာရှင်စန့်ကျင်ရေးတပိတ်မောက်ဆန္ဒပြမှုတွေကျယ်ပြန့်စွာဖြစ်ပွားလာနေသလိုလုံခြုံရေးတပ်ဖွဲ့တွေဘက်ကလည်းအကြမ်းဖက်ပြစ်ခတ်နိုင်နေမှုကြောင့်တေဆုံးဖိခိုက်တန်ရာရမှုတွေအဖမ်းဆီးခံရမှုတွေကလည်းပိုများလာနေတာပါနောက်ပိုင်းဆန္ဒပြတပိတ်မောက်လူငယ်တွေကနေရရလက်နဲ့ဆွဲကပ်ပြီးခုခံလာခဲ့သလိုတိုင်းဒေသတွေလက်နက်ကန်အဖွဲ့အစည်းတွေမှာစစ်တင်နှံတက်ရောက်ပြီးလက်နက်ကန်တော်လှန်ဖို့ကိုလည်းကြိုးပမ်းလာခဲ့တာပါစစ်အာဏာရှင်စနစ်ကိုလက်နက်ကန်တော်လှန်လိုတဲ့လူငယ်တွေရဲ့စိတ်အားသက်သာနေမှုပေါ်မှာလွယ်ကူမြို့နယ်နိုင်ငံရေးသမားတို့ကအခုလိုမြင်ပါတယ်
ကျွန်တော်မြင်မှာတော့ဝန်ထမ်းတွေသူကရှိပြန်လာပြီးတော့ပြကြတာပေါ့ဆက်ရအောင်ဒီမူကအဲ့ဒီမှာမှုရှိတယ်ဆိုလို့ရှိရင်တော့သူတို့လည်းမိသားစုတွေရဲ့ပြည်ကျေနော်ဒီတော့ဒီနေရာနဲ့ပတ်ဝန်းကျင်တွေစတင်ကျေဆွေးနွေးဖို့မျိုးနော်ရှင်းပြောစဒီနေရာမှာတော့ပြည်ပြည်ရလောက်ပဲတင်လို့ရမယ်ရှင်းနေတဲ့ကြားရင်းနေတဲ့ကြားတော့ပြရဖို့တော့မပြေတော့တော့ဒီနေရာကလည်းတပ်ပြင်းတဲ့အားပဲဒီနေရာတစ်ခုကိုသူတို့လည်းတည်ပြီးရပေါ့နော်ဒီတော့ဟာဟိုဖန်ဆင်းမှုတွေရှိလာတော့တော်တော်လေးဆုံးရှုံးမှုကလို့ကျွန်တော်မြင်တယ်အခုဒီနေ့လည်းစစ်ကြောနေကြတယ်လေ။ဒီနေ့ကလည်းတော့ဟို PPE နဲ့ရှိတယ်ဆိုတော့လုံချမှုကတော့ရာအင်းမြေတိုင်းမှာလည်းချက်တော့ကြတယ်ရောက်တယ်ဆိုရင်လည်းဆက်ဆက်တော့ကြတယ်အင်းမြေတွေပေါ်လို့ဆိုတော့ဒါလည်းဟိုလုံချမှုတို့တရားဟိုဆွေးနွေးပြတယ်ပေါ့နော်
လက်ရှိအချိန်မှာကရင်ပြည်နယ်၊ကချင်ပြည်နယ်နဲ့ကယားပြည်နယ်တွေမှာအခြေစိုက်တဲ့တိုင်းဒေသလက်နက်ကန်ဖွဲ့စည်းတွေမှာစစ်တင်တန်းတက်ရောက်နေသူတွေလည်းရှိနေတာပါ။ပြီးကြတဲ့ဧပြီလ18ရက်နေ့ကလည်းပဲခူးတိုင်းရွှေကျင်မြို့နယ်မှာနေဆက်ကနေပြန်လာတဲ့စစ်တင်တန်းဆင်းလို့ယူဆရတဲ့လူငယ်18ဦးကိုစစ်တပ်ကနေစစ်ဆေးဖမ်းဆီးခဲ့တဲ့ဖြစ်စဉ်လည်းရှိခဲ့ပါတယ်
။ကိုနိုင်ကိုအိမ်မှာရှင်အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးပါမယ်။တရင်စစ်စစ်မှုထိန်းချုပ်ဖို့ကြိုးစားလာတဲ့အနာသိစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီလုပ်ရက်ကမထီရောက်ဘူးလို့မြန်မာနောက်ရဲ့အဒီတာချုပ်ဦးစေဝင်းကပြောပါတယ်။2022ခုနှစ်အတွက် Sharon Stein Journalism Award ရွေးချယ်ခံရသူဦးစေဝင်းကိုမိုင်းရင်ကျင်း၌ဆက်သွယ်မေးမြန်းထားပြီးဒီသတင်းပတ်မြန်မာရေးဆွေးနွေးခန်းမှာတင်ပြထားပါတယ်ရှင
်။ဒီလာတော့ကိုစေဝင်းရေ
ဟုတ်ကဲ့မြန်မာပါခင်ဗျာ
အမေရိကန်မှာပေါ့နော်နိုင်ငံတကာမှာနာမည်ကြီးတဲ့ Sharon Stein Journalism ဆုကိုအခုကိုဆွေဝင်းဒီ2021အတွက်ဆုချင်းချင်းခရရတဲ့အတွက်လည်းကျမတို့အများကြီးဝမ်းသာကုန်ယူပြီးပါတယ်ရှင
့်ဟုတ်ကဲ့ခင်ဗျာ
ကိုဆွေဝင်းဆိုလို့ရှိရင်ဒါမြန်မာသတင်းသမားတအုပ်အနေနဲ့ဒီလိုနိုင်ငံတကာအသိမှတ်ပြုပြီးတော့ဟိုချင်းချင်းခရရတဲ့ဆုတွေထဲမှာဒါကတော့နောက်ဆုံးအခုရရှိထားတဲ့ဆုပေါ့နော်အထူးသဖြင့်ကိုဆွေဝင်းကဒီမြန်မာနိုင်ငံမှာဒီအရသာအစိုးရလက်ထက်အဲ့ဒီကိုကကိုဆွေဝင်းဒီမြန်မာနောင်အနေနဲ့လေခက်ခဲတွေကြာရက်တည်ပြီးတော့ဗောလေတင်ပြနိုင်ခဲ့တဲ့အနေအထားတွေမှာလည်းနိုင်ငံတကာအသိမှတ်ပြုတာတွေ့ရပါတယ်ဆိုတော့အခုဒီနောက်ဆုံးဒီ Sharon Stein ဒီ Journalism Award ကိုလက်ခံရရှိရတဲ့အဓိကအကြောင်းရင်းရောဘာကြောင့်လဲဆိုတာရောသိရလားရှင
်ဒီကျွန်တော်တို့ရဲ့သတင်းတွေကတဆင့်ပေါ့နော်ဒီပြည်သူလူထုကသူတို့သိသိဖိထိုက်တဲ့လူအဖွဲ့အစည်းမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုပုံမူပြီးတော့မှသိမြင်လာတယ်ဆိုတော့တော့အဓိကထောက်ရှုပြီးတော့မှဒီစုကိုပေးတယ်ဆိုပြီးတော့ကျွန်တော်ကိုအကြောင်းကြားပါရဲဒါကျွန်တော်အနေနဲ့ကလည်းပဲအခုလိုအခြေအနေမျိုးမှာဘာမှအထူးတည်းမြန်မာပြည်သူအားလုံးပါပဲပြည်တွင်းမှာရှိတဲ့လူတွေရောပြည်ပမှာရှိတဲ့လူတွေအားလုံးရောဘယ်ကိစ္စကိုမှအကြောင်းပြုပြီးတော့မှဒီဝန်သာပီတီဖြစ်နိုင်စရာအကြောင်းမရှိပါဘူးเนาะပြီးရလို့ပြီးတော့ဆိုတော့လေကျွန်တော်တို့က yes ပေါ့ဗျာဟိုဒီလိုသဘောပဲရှိပါတယ်ဒါပေမဲ့ပြီးတာကတော့ကျွန်တော်ရဲ့လှုပ်ဆောင်ချက်တွေကြီးအဲဆိုလို့ရှိရင်ဒီသတင်းမီဒီယာကိုနဲ့ပတ်သက်ပြီးတော့အားကောင်းသွားစီတယ်ဆိုတော့ထောက်ရှိပြီးပြီးတော့ဖြစ်ပါတယ်ခင်ဗျာ
ဒီမြန်မာနိုင်ငံမှာဖေဖော်ဝါရီလ10ရက်နေ့စစ်အာဏာသိမ်းလိုက်ပြီးရဲ့နောက်ပိုင်းမှာသတင်းမီဒီယာတွေတော်တော်လေးပြင်းပြင်းထန်ထန်ဖိနှိပ်လာတယ်ပေါ့နော်အဲ့ဒီထဲမှာမြန်မာနောင်းကိုလည်းအထူးသဖြင့်စစ်ကောင်စီကနေပြီးတော်တော်လေးပြင်းပြင်းထန်ထန်ဖိနှိပ်တာလည်းရှိပါတယ်ဒါပေမဲ့လည်းတစ်ဖက်မှာလည်းအခုမြန်မာနောင်းကဆက်လက်ပြီးတော့ပေါ့နော်ရက်တီလှုပ်ရှားနေတယ်သတင်းတွေကိုအဆက်မပြတ်တင်ဆက်နေတာလည်းတွေ့ရပါတယ်လက်ရှိဒီမြန်မာနောင်းကဒီမြန်မာနိုင်ငံမှာပေါ့နော်သတင်းမီဒီယာတစ်ခုအနေနဲ့ရက်တီလှုပ်ရှားနေတဲ့အခြေအနေရောဘယ်လိုရှိလဲရှင
်ဟုတ်ကဲ့ကျွန်တော်တို့တက်နိုင်တဲ့များကျွန်တော်တို့ကြိုးစားပြီးလုပ်ကင်နေရရှိတယ်ကျွန်တော်တို့ဟိုအခွဲအသာတချို့ဒီကတော့ ကိုအနာသိမိနောက်ပိုင်းကျွန်တော်တို့တရားမဝင်အဖွဲ့အစည်းဖြစ်ကျွန်တော်တို့ကျင်ညာတဲ့အခြေအနေမှာအလုံးမလုံးနိုင်တာတွေလည်းရှိတယ်ပေါ့နော်အလုတ်ကနေပြီးတော့နှုတ်ထွက်သွားတယ်လည်းရှိတယ်အဲ့ဒီအခြေအနေမျိုးရှိပါတယ်တချို့လူတွေကြတော့ကျွန်တော်တို့ဒီအစိုးရရဲ့ထိန်းချုပ်နယ်မြေအပြင်ဘက်မှာကျွန်တော်တို့ရောက်ရှိနေတဲ့လူတွေရှိတယ်နောက်ပြီးတော့ပြင်ပမှာပေါ့နိုင်ငံပြင်ပမှာရခိုင်တဲဘုရားကျွန်တော်တို့ဟိုခန့်ထားတဲ့လူတွေလည်းရှိပါတယ်ခင်ဗျအဲ့လူတွေပူပေါင်းပြီးတော့လှုပ်ဆောင်တာရှိတယ်နောက်ပြီးတော့အခုအားလုံးသိနေတဲ့ဒီ citizen journalist တွေရှိတယ်နောက်ပြီး stringers တွေရှိတယ်ပေါ့နော်ဒီဆိုအလုပ်တန်းသတင်းနောက်တွေပေါ့ဒီလူတွေပူပေါင်းပြီးတော့မှကျွန်တော်တို့တွေသတင်းတွေကိုတက်နိုင်သမျှဟိုရယူနေသေးတယ်အခုချိန်နေပါနော်ဆိုတော့အဓိကကတော့ကျွန်တော်တို့ကဒီအချိန်နေမှာတအားဆိုးတာမှန်တယ်ဒါပေမဲ့လည်းဘယ်တော့ပဲအချိန်နေဆိုဆိုကျွန်တော်တို့သတင်းမီဒီယာအဓိကတာဝန်ခံရမှာတော့ဒီသတင်းကမှန်ကန်ဖို့အဓိကပဲဒီသတင်းကခိုင်မာမယ်တိကျရမယ်ဒါဟုကျွန်တော်တို့ကအဓိကအမှတ်ခံဖို့ပဲနော်ဆိုတော့ဟိုတက်နိုင်တယ်များဒီရှိတော့အောင်နေပြီးပဲကျွန်တော်တို့တွေဟို reporting လုပ်နေပေါ့သတင်းတွေရေးသားပြီးတော့ပြည်သူလူထုကိုတင်ဆက်နေတယ်တချို့အခြေအနေပါဆိုလို့ရှိရင်ဟိုအပြင်မှမှပြောသလောက်သူလူလိမဟုတ်ဒီလူမှုကွန်ရက်မှာပြောသလောက်အခြေအနေကိုကျွန်တော်တို့ဘက်ကနေပြီးအတိမပြုနိုင်တာတွေအသေးစိတ်မရနိုင်တဲ့အခြေအနေတွေအများကြီးရှိပါတယ်အဲ့လိုအခြေအနေမျိုးတွေမှာကျွန်တော်တို့သတင်းမတင်ဆက်ပါဘူးကျွန်တော်တို့ကလေကိုထုတ်တဲ့သတင်းဟာဟုတ်တယ်မဟုတ်ဘူးဆိုတာဒီပြည်သူလူထုကအသိဆုံးပါအခုဆိုရင်စစ်ကောင်စီရဲ့ဒီရက်ဆက်တက်ဖြတ်နော်ဖမ်းဆီးနေတာဒါတွေကိုကျွန်တော်တို့ဥစားပေးပြီးလုပ်နေတယ်ဒါပေမဲ့ဘယ်စီမီစီကံမို့အခြေခံလဲဆိုတော့ဒီအမှန်တရားဆိုတဲ့နော်ဒီစီမီစီကံမို့ပဲအခြေခံပြီးတော့ပဲကျွန်တော်တို့ဒီဒါကိုလုဆောင်နေခြင်းဖြစ်ပါလေခင်ဗျာ
ဆိုတော့အဲ့လိုသတင်းမှန်ကန်ခိုင်မာတိကျရမယ်တိကျကျနဲ့ပေါ်ပြနေတဲ့အပိုင်းမှာလေဟိုတစ်ဖက်မှာကျတော့ဟိုစစ်ကောင်စီရဲ့အာဒီပြောဆိုချက်တွေရောမြန်မာနောက်အနေနဲ့ဟိုရယူကြိုးပမ်းနေအပိုင်းမှာရောဘယ်လိုရှိလဲရှင်
ကျွန်တော်တို့အငင်းပွားစီရာဖြစ်တဲ့သတင်းဖြစ်စင်တိုင်းကိုကျွန်တော်တို့တွေ့နိုင်တယ်များကျွန်တော်တို့ဖုံးဆက်ပြီးတော့မြင်မြန်ပါတယ်သူတို့ကျွန်တော်တို့ရဲ့ဆက်သွယ်မှုကိုဖြေချမှာမဟုတ်ဘူးဆိုတော့ကျွန်တော်တို့ကကြိုတင်သိရှိထားပါတယ်နော်ဒါပေမဲ့လည်းပဲကျွန်တော်တို့တွေ့နိုင်တယ်များကျွန်တော်တို့ဖုံးဆက်တယ်မရဘူးဆိုရင်တော့မှကျွန်တော်တို့ဒီအစိုးရထုတ်သတင်းစာတွေမှာပါတဲ့အချက်လက်တွေကိုကျွန်တော်တို့ပြန်ကိုးကားတယ်ဥပမာအားဖြင့်ကျွန်တော်ကလူ၁၀ရောက်ပြီးရစစ်ကောင်စီကတော့လူတယောက်ပဲတည်ပါတယ်ဒါမျိုးတွေပေါ့နော်ဒါတွေလည်းကျွန်တော်တို့တွေကကူကားပြီးတော့ကျွန်တော်တို့တွေထည့်ကြီးပါတယ်အဲတချို့အကြောင်းလည်းပဲကျွန်တော်တို့တွေစစ်ကောင်စီရဲ့ရေးသားနေတဲ့အခြေအနေတွေကိုလည်းပြည်သူလူထုသိအောင်လည်းကျွန်တော်တို့ပြန်လည်းရေးပြရတာရှိပါစစ်တပ်ထုတ်သတင်းစာတွေပေါ့နော်ဒီသတင်းစာတွေမှာဆိုလို့ရှိရင်တည်သွားတဲ့လူတချို့ဟာဆိုလို့ရှိရင်ဒါသူ့အတူသူ့ယူသားယူနဲ့တည်ဆုံးသွားတာဖြစ်တယ်သူတို့စစ်ကောင်စီကဘာမှဟိုဟာတောင်းအောင်မရှိဘူးပေါ့နော်ဥပမာအားဖြင့်ဒီလွန်ခဲ့တဲ့တစ်လလောက်ကတည်ဆုံးသွားတဲ့အလုံးမှာဆရာဆံမရဲ့ဆန္ဒပြရင်လည်းပြစ်သက်ခံရတဲ့ဆရာဆံမဆိုလို့ရှိရင်သူကသူနှလုံးရောကဖောက်ပြီးတည်သွားတယ်ဆိုပြီးတော့မှဒီကနေ့သတင်းစာမှာပါတယ်။ဒါကျွန်တော်တို့ reporting ဒါကိုပြန်လုပ်ဖို့ကြိုးစားနေတယ်။လက်ချက်တော့ထွက်မှာပေါ့နော်။ဟိုပြောချင်တာစစ်ကောင်စီကဘာတွေ reporting လုပ်နေလဲ။ဘာတွေထုတ်ပြန်နေဆိုတာကိုလည်းပြည်သူလူထုကိုသိအောင်ကျွန်တော်တို့ပြောပြရအောင်။နောက်ပြီးဒီထုတ်ပြန်ချက်တွေကဘယ်လောက်ထိအမှန်ပါသလဲ။ဆိုတော့ကျွန်တော်တို့ကပြောပြဖို့လိုတယ်။ကျွန်တော်တို့ကနှစ်ဖက်ဆိုပြီးတော့မှပဲသူပြောသမျှတဲ့အားလုံးမစိစစ်ပဲကျွန်တော်တို့ကထုတ်လို့မရဘူးကျွန်တော်တို့ကလေစစ်စစ်ပေးရမယ့်တောင်းတော့ကျွန်တော်တို့ရဲ့တောင်းအောင်ပဲနော်နှစ်ဖက်ပြောနေတာပြောနေတာပြောกว่าဆိုပြီးတော့ကျွန်တော်တို့ကထုတ်လို့မရဘူးဒါကကျွန်တော်တို့အတွက်ဟိုအင်မတန်အရေးကြီးဆုံးနောက်ပြီးဒါကျွန်တော်တို့ရဲ့ထောင်ချောက်ပဲနော်ကျွန်တော်တို့ကနေပြီးတော့ဒီဆီယမ်မဆိုလို့ရှိရင်ဟိုသူကတီလောက်တဲ့ဒီ fatal shot ပေါ့နော် gun shot မရဘူးဆိုတော့နှံ့တယ်ဒါပေမဲ့ဒီဆီယမ်မကသူကလက်မှာသူကစီစံတန်ရတယ်ဒါမျိုးပေါ့နော်လမ်းမှာတန်းရတယ်ဒါတည်ဆုံးသွားတယ်သူကအဲ့ဒီနေရာမှာတယ်ဆိုတော့နှလုံးရောအခန့်ရှိတယ်ဆိုတာလည်းမှန်တယ်ဒါပေမဲ့စစ်ကောင်စီကထုတ်ပြန်တဲ့အခါမှာတော့ဒါသူတို့ရဲ့ပြောကလုံးဝမပါဘဲနဲ့ဒီဆီယမ်ကတည်ဆုံးသွားတယ်နှလုံးရောကဖောက်ပြီးဆိုတော့ဒီဆီယမ်ကတည်ဆုံးသွားတယ်ဆိုတာဆန္ဒပြလမ်းလျှောက်နေတော့မှဒိုင်းသူမောပြီးတော့မှဖောက်ပြီးတည်သွားတာမဟုတ်ဘူးလေဒါမျိုးကျတော့စစ်ကောင်စီကနေပြီးမရှင်းပြဘူးเนาะဒါတော့ဒီဆီယမ်ကတနနဲ့ပြစ်ခံရတယ်ပြစ်ခံရပြီးတော့မှသူကတည်ဆုံးသွားတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေပေါ့နော်စစ်ကောင်စီရထုတ်ပြန်ချက်တွေကိုလည်းကျွန်တော်တို့တွေကထုတ်ပြန်ပြီးကိုကျွန်တော်တို့တွေပြည်သူလူထုကိုပြေးဖို့အတွက်ကျွန်တော်တို့ကြိုးစားနေတယ်ဒါပေမဲ့ဟိုကျွန်တော်တို့ဒီသတင်းမီဒီယာမှာပါသလိုပေါ့နော်ဟိုကျွန်တော်တို့က in contest and in perspective ဆိုတာကျွန်တော်တို့ကဒီအကြောင်းနဲ့အကျိုးနဲ့တော့တိုင်းဝိုင်းပြီးတော့ကျွန်တော်တို့ဖော်ပြရမယ်ဆိုတဲ့တောင်းပန်ရှိပြီးသားပဲဒါတို့တော့ကျွန်တော်တို့တွေကြိုးစားပြီးလှုပ်ဆောင်ပေးနေပါတယ်ခင်ဗျာ
အခုစစ်ကောင်စီကဒီအာဏာသိမ်းတဲ့ကိစ္စမှာမီဒီယာတွေကိုအပြင်းထန်ဖိနှိပ်နေတဲ့သူတို့ရဲ့အဓိကရည်ရွယ်ချက်ကိုဘယ်လိုမြင်လဲရှင
်။အဓိကရည်ရွယ်ချက်ကတော့သူတို့ကဒီအာဏာသိမ်းမှုကနံပါတ်၁ချက်ကဒါစနစ်တကျကျူတင်ပြင်ဆင်ပြီးတော့မှသူတို့ကသိမ်းခဲ့တာပဲလေ။ဆိုတော့အာဏာသိမ်းလို့ရှိရင်အာဏာသိမ်းတဲ့နိုင်ငံနဲ့ဒီမီဒီယာတွေအားလုံးရိုက်ချိုးပစ်ဖို့ပေါ့နော်။အဓိကအားဖြင့်သူတို့စိတ်ထဲမှာ independent ဖြစ်တယ်ပေါ့နော်။ဆိုတော့သူတို့လွှမ်းမိုးလို့မရဘူးဆိုတော့မီဒီယာတွေအကုန်လုံးရိုက်ချိုးဆိုတော့သူတို့ကစနစ်တကျပြင်ဆင်ထားပြီးသားပဲ။ဘာကြောင့်ရိုက်ချိုးချင်ရလဲဆိုတဲ့အခါကျတော့သူတို့ကျူးလွန်တဲ့ရာဇဝတ်မှုတွေကိုဖုံးကွယ်ချင်လို့ပဲ။ဒါကနံပါတ်၁အဓိကပဲ။ဒီနံပါတ်၂ကတော့ဒီပြည်သူလူထုရဲ့ဒီလှုပ်ရှားနေတယ်ပေါ့နော်။အခုအာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့မှပြည်သူလူထုတွေတယောက်တယောက်မသိရအောင်ဆိုပြီးသူတို့တွေဒါဖုံးကွယ်ဖို့ပဲ။အခုဆိုအစိုးရသတင်းစာတွေမှာဒါဟိုဒီစနပြမှုနဲ့ပတ်သက်ပြီးတော့မှပုံဖော်နေတာအကုန်လုံးအကြမ်းဖက်သမားပဲဒီမျိုးပုံဖော်နေတာเนาะဒါတက်မတော်အားနေပြီးတော့မှအ ਨੇ ဆုံးအင်အားနဲ့เนาะဟိုအ ਨੇ ဆုံးအင်အားနဲ့ထိ ंछ ုပ်လို့ကန့်သက်ပြီးတော့မှဒါဖြူခွင်းတာလို့တားဆီးတာလို့လွတ်တယ်ဆိုပြီးတော့မှဒါဝါဒဖြန့်ချင်နေရတယ်အလုံးသိပြီးသားပဲเนาะဆိုတော့စစ်ကောင်စီရဲ့ဝါဒဖြန့်ချင်မှုတွေကိုကျေပြန့်ပြန့်လုပ်ချင်လို့နောက်မဆုံးဒီအာဆီယံအစည်းအဝေးသွားတက်ခဲ့တော့မှဒါအင်တာဟူတာဆက်စီယာမျက်နှာကြောင်တိုက်ပြီးတော့မှာနော်ပြန်လာတဲ့ခါမှာသူ့ကမ္ဘာကောင်းဆောင်တွေကဒေတာရင်းကောင်းဆောင်တွေကလက်ခံတယ်ဆိုပြီးတော့မှပြည်သူလူထုထုတ်ပြောတယ်ဒါပေမဲ့ဘလူသဘောတူညီချက်တွေအချက်၅ချက်ရခဲ့တယ်ဆိုရင်ပတ်သက်ပြီးတစ်ချက်မှမပြောဘူးဒါမျိုးတွေပေါ့နော်ဆိုတော့ဒီသူ့ရဲ့အဓိကဟိုအကြောင်းရင်းတွေကတဲမှာလည်းပဲဒီသူ့ရဲ့ဝါဒဖြန့်ချီရဲ့ရန်ကြရားကိုသူကနေကြေပြင်းပြန်လွတ်ဆောင်ဖို့ပဲဒါကြောင့်မလို့မီဒီယာတွေနှိမ့်ကုန်လို့မကဘူးဒီဟိုအင်တာနက်ဒီဟာဖြတ်တော့ပြည်တယ်အင်တာနက်ဖြတ်တော့တယ်ဆိုတော့ပြည်သူလူတွေတရားတရားဆက်ဆံလို့လှုပ်ရှားလို့မရအောင်ဂျုံတယ်မကဘဲနဲ့သတင်းမီဒီယာတွေရှီကနေပြီးစစ်စစ်နေတဲ့အချက်လက်တွေကိုလည်းသူတို့ကနေပြီးတော့ဖြတ်တော့ဖို့ဆိုရည်ရချက်ပါပဲအဓိကတော့ drain ဒီလိုခိုးလုံးရလို့ပဲအပေါင်ချပြီးတော့မှစိတ်အချွေတွေသွင်းမှုပါပဲလူရင်းတူရှင်ပြောရမှာဆိုရင်တော့
အဲ့တော့သူတို့အခုလို့ internet တွေကိုဟာသူတို့ဖြတ်တောက်ပြီးတော့ဗောနော်သတင်းမီဒီယာတွေကိုသူတို့ထိ ंछ ုပ်တယ်အဆက်အသွယ်တွေကိုလည်းသူတို့ထိ ंछ ုပ်တဲ့အခါမှာဒီစစ်ကောင်စီရဲ့အဲ့လိုလုပ်ရက်တရားကိုတကယ်ပဲထိရောက်လားရှင
်ကျွန်တော်တို့ပြောရမယ်ဆိုလို့ရှိရင်တော့တကယ်တော့ဒါရီယာမထိရောက်ပါဘူးခင်ဗျာဘာကြောင့်လဲဆိုတဲ့အခါကျတော့ဒီဟာဒီအချိန်ကြီးက1988 1962 2000အချိန်ကြီးကကျွန်တော်ကလုံးဝမဆိုင်ဘူးဒါ 21st century 21ရာစုဆိုတာကိုစစ်ကောင်းဆောင်တွေကမေ့နေပြီဒါအင်မတန်ဟိုလွဲမှားနေတဲ့ကိစ္စပဲเนาะဒါပေမဲ့ပြည်သူလူထုကဟိုတော့လည်းမျိုး60ပဲဖြစ်ဖြစ်88ပဲဖြစ်ဖြစ်ကျွန်တော်တို့တချို့လူတွေပြည်သူလူထုတွေကသတင်းကိုအချက်အလက်တွေမရတဲ့အခါကျတော့ဝေဝါးစရာအများကြီးရှိတယ်ပေါ့เนาะနောက်ပြီးတော့အဲ့ခေတ်ကာလတွေအာဏာမသိမ်းခင်ကလည်းပဲဒီမိုကရေစီဆိုတဲ့ခေတ်ကိုကောင်းကောင်းမွန်မွန်တချို့ဟာတွေမဖြတ်တန်းခဲ့ရနောက်ပြီးတော့အခုခေတ်လိုဟာမျိုး21ရာစုလိုဟာမျိုးတခါတည်းသတင်းအချက်အလက်တွေဟာ free flow of information ပေါ့เนาะအကန့်အသတ်မရှိစစ်စစ်နေရဆိုတော့အတွေ့အကြုံမျိုးကိုဘုရားမရှိခဲ့တဲ့ကြောင့်မလို့အဲ့အာနာသိမ့်ပြီးနောက်ပိုင်းမှာဝါရဖြန့်ချီတာတွေအတိုင်းအတာတစ်ခုတည်းအောင်မြင်ခဲ့တယ်ဒါပေမဲ့အခုအာနာသိမ့်ကသိမ့်ပြီဆိုတဲ့ဟိုဟာစစ်တပ်ကလည်းဖြန့်ချီနေတဲ့ဒရင်စကားရည်နဲ့ပတ်သက်ပြီးပြည်သူလူထုကလုံးဝမယုံတော့ဘူး။နောက်အဲ့ဒီအခြေအနေရှိပါဒါကြောင့်မို့လုံးဝကျွန်တော်ကထိရောက်မှုမရှိပြည်သူလူထုကလည်းရတဲ့နီလန်းနဲ့ကိုအခုအချိန်ထိသတင်းချက်လက်တွေရဖို့အတွက်ကြိုးစားနေလို့ပဲအခုဆိုလို့ရှိရင်ပြည်သူလူထုကကျွန်တော်သိရတဲ့လို့ဆိုလို့ရှိရင်ဗီဒီယိုတွေပြန်လာပြီးတော့ပုံမှန်အားကိုးလာပြီးတော့မှဆိုတဲ့တင်းချက်လက်တွေကျွန်တော်ရယူနေတဲ့အပိုင်းတွေကိုလည်းကျွန်တော်တို့သိရတယ်ပေါ့နော်ဆိုတဲ့အခါကျတော့စစ်ကောင်စီနေနဲ့ဒီ drain ဒီလိုပြန်ပြီးတော့မှ water pipe သိမ်းသွင်းမှုဆိုတာဘလို့မှမဖြစ်နိုင်တဲ့ကိစ္စလေလို့ကျွန်တော်ပြောချင်ပါတယ
်အထူးသဖြင့်ဤပညာတွေကလည်းတိုးတက်လာတယ်နော်လူတွေကအလွယ်တကူဒီအဖြစ်ပြက်တွေကိုသူတို့ကိုယ်တိုင်ပေါ့နော် citizen journalist ဆိုတဲ့အနေအထားနဲ့ဒီစစ်တပ်ကနေပြီးတော့သူတို့ဖြိုခွဲနှိမ်နင်းနေတဲ့ဟာတွေဆိုလို့ရှိရင်တကယ့် video မှတ်တမ်းနေနဲ့ဟိုထွက်လာတာတွေပေါ့နော်ဓာတ်ပုံတွေလည်းကျွန်တော်တို့တွေ့ရပါတယ်ဒါပေမဲ့တစ်ဖက်မှာကျတော့လေဒီလို citizen journalist တွေရဲ့သူတို့ကိုယ်တိုင်ထုတ်ဖော်ချက်တွေတင်ပြချက်တွေနဲ့ဒီသတင်းမီဒီယာရဲ့တကယ်မှန်မှန်ကန်ကန်ပေါ့နော်တိတိကျကျရှိဖို့ဆိုတဲ့အပိုင်းမှာရော CG တွေရဲ့အခန်းကဏ္ဍပေါ့နော်အဲ့ဒါသတင်းမှန်ကန်မှုပေါ်မှာအထောက်အကူဖြစ်စေသလားဒါနဲ့ပတ်သက်ပြီးကိုယ်ဆိုရင်ဘယ်လိုမြင်ပါလဲရှင
်ဟုတ်ကဲ့ဒီ CG တွေပေါ့နော်တာမန်ပြည်သူပြည်သားတွေရဲ့ဒီအချက်လက်တွေမှတ်တမ်းတင်မှုတွေဟာကျွန်တော်အခုအချိန်ဒီမှာဆိုလို့ရှိရင်90ရာခိုင်နှုန်းလောက်ကိုကျွန်တော်အရေးကြီးနေပြီသတင်းမီဒီယာတွေအတွက်အဲ့တော့အဲ့လောက်ကိုအားကိုးနေရအရေးကြီးတဲ့အဖြစ်အပျက်တွေမှန်သမျှကိုသတင်းမီဒီယာတွေကဒါကိုကိုယ်တိုင်ကိုယ်ကျမှတ်တမ်းမတင်နိုင်တော့ဘူးကျွန်တော်တို့ရဒီတာဝန်ပြည်သူပြည်သားတွေရဲ့ရိုက်ကူးလာတဲ့ဟာတွေပဲကျွန်တော်ပြည်တွင်းရောပြည်ပရောရှိသမျှကမ္ဘာမီဒီယာတွေကအားလုံးကဟိုကပြီးခုနေရတယ် ဆိုတော့ဒီအချိန်ကြီးကျွန်တော်တို့ကြောက်တော့ပြီဒါကြောင့်မလို့အင်တာနက်မရလဲလေကျွန်တော်တို့ကဒီဓာတ်ပုံတွေကိုရိုက်ထားရမယ်နော်ရုပ်သံတွေကိုရုပ်သံတွေကိုမှတ်တမ်းတင်ထားရမယ်ပြီးရင်ဓာတ်တွေကိုနီးမျိုးစုံနဲ့ကျွန်တော်တို့တွေကအတန်အန်ဖလှယ်ရမယ်ကျွန်တော်တို့တွေကဆိုတော့ခါကျပြည်သူလူထုကိုလည်းကျွန်တော်ကပြောချင်ပါအင်တာနက်လုံးဝမရရင်တော့မှ live လို့မရရင်တော့မှဓာတ်တွေကိုတနေ့တည်းကမှတ်တမ်းတင်ထားကြဖို့နောက်ပြီးဆိုအစိုးဆုံးအချိန်ကြီးရတော့ရောက်သွားရင်တော့မှကျွန်တော်တို့တွေကဖြစ်တဲ့အဖြစ်တွေနဲ့ပတ်သက်ပြီးတော့မှစာနဲ့ရေးပြီးတော့မှမှတ်တမ်းတင်ထားဖို့နောက်ပြီးတော့ဒီအသံဖိုင်တွေနဲ့ပေါ့နော်တခါလေးပဲဒါနဲ့ပတ်သက်ပြီးတော့မှတ်တမ်းတင်ဖြစ်တဲ့ကိုအဖြစ်ပြက်ကိုပဲဘယ်သူမှအင်တာဗျူးနိုင်ဘူးအင်တာဗျူးမဲ့လူကလည်းကိုယ့်အရှိကိုမဆက်သွယ်လာဘူးဆိုလို့ရှင်ဒါတွေကိုနေဆွဲနေတဲ့ဖြစ်တဲ့ဖြစ်စဉ်တွေကိုသိမြင်သလောက်ပေါ့နော်အဲ့ဒါကြီးမှတ်တမ်းတင်ပြီးတော့မှသေချာစနစ်တကျနဲ့တနိုင်ကြတိမ်းစီထားဖို့တွေအရေးကြီးပါတယ်ဒါတွေကတရအတွင်းလည်းထုတ်လို့ရတာဖြစ်နိုင်တယ်တပတ်အတွင်းလည်းထုတ်လို့ရတာဖြစ်ပေါ်လာနိုင်ပါတယ်အခုအနေထားမှာဆိုလို့ရှိရင်တော့ဒီ citizen journalist တွေရဲ့ဟိုအခန်းကဏ္ဍက90ရာခိုင်နှုန်းလောက်ကိုသတင်းမီဒီယာတွေပေါ်မှာအရေးကြီးနေပါတယ်ခင်ဗျာသူတို့တွေကထုတ်ပြန်လာတဲ့သတင်းတွေကိုကြည့်ပြီးတော့မှပဲကျွန်တော်တို့တွေကဘယ်နေရာမှာတော့အရေးကြီးနေရဆိုတော့ကျွန်တော်တို့တွေကသိရတဲ့အနေထားဖြစ်လာတယ်ကျွန်တော်တို့ကလေပြီးတော့မှသတင်းတစ်ခုကိုကျွန်တော်က live ပို့ဆိုတာလည်းပဲဘာမှမမြင်မသိပဲကျွန်တော်က live လို့မရဘူးဒီသတင်းရစီးစီးရလမ်းကြောင်းပေါ့နော်အဲ့လမ်းကြောင်းကိုရရှိဖို့ဆိုတော့အခုလိုမျိုး citizen journalist တွေရရှိလာတဲ့စာကြောင်းတစ်ကြောင်းပဲဖြစ်ဖြစ်ဓာတ်ပုံတစ်ပုံပဲဖြစ်ဖြစ်အဲ့ဒါကိုပေါ့အခြေခံပြီးတော့မှကျွန်တော်တို့တွေကဒါတွေကိုကျေကျေပြန့်ပြန့်သတင်းပြန်လိုက်လို့ရပါတယ်ခင်ဗျာ
ဒါကတော့မြန်မာနောင်ကိုတီထောင်သူလည်းဖြစ်တယ်။နောက်မြန်မာနောင်ရဲ့ editor ချုပ်လည်းဖြစ်တဲ့ကိုဆွေဝင်းပါရှင်အခုလိုမျိုးဗီဒီယိုမြန်မာပိုင်းကိုအချိန်သေးဖြည့်ထားပေးတဲ့အတွက်ကိုဆွေဝင်းကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါရှင်
ဒီစနေ့ကအစီအစဉ်ပါရှင
်ဗီယိုအမေရိကန်အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ပြည်သူတွေရဲ့သပိတ်မောက်တိုက်ပွဲဘလောက်ထိရောက်နေတယ်လဲဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ထားတဲ့ဥစည်းတော်အမည်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုနားဆင်ချက်ရပါမယ်။မယင်ချင်းနိုင်ကူညီတင်ဆက်ထားပါတယ်ရှင
်။ဒီပါရင်ကမှာ2021 February အာနာသိမ်းပွဲအပြီးပေါ်ပေါက်လာတဲ့အာနာရှင်ဆန့်ကျင်ဆန္ဒပြပွဲတွေဟာ3လနီးပါးအကြာ April လကုန်ပိုင်းအရောက်မှာတော့အတော်လေးနေပါသွားခဲ့ပါပြီ။နိုင်ငံတော်လူပေါင်း850ကျော်သေဆုံးခဲ့သည့်အထိကြမ်းကြမ်းတမ်းတမ်းရဲရဲဆက်ဆက်ပြစ်ခတ်နှိမ်နင်းမှုတွေကြောင့်ဆန္ဒပြပွဲကြီးတွေနေပါသွားရတာသဘာဝကျပါတယ်။ဒါပေမဲ့ဆက်ပြီးကြံနေသေးတာတွေကတော့အစိုးရရန်နေရာမလဲပတ်နိုင်အောင်လုပ်တဲ့စီရီယံလှုပ်ရှားမှုတွေစစ်တပ်ပိုင်ကုမ္ပဏီတွေနဲ့အဲဒီကုမ္ပဏီထုတ်ကုန်တွေကိုသပိတ်ပေါက်တဲ့လှုပ်ရှားမှုတွေအစိုးရဗန္ဒာအခွင့်မရအောင်သပိတ်ပေါက်တဲ့လှုပ်ရှားမှုတွေစတာတွေကြံရစ်ပါတယ်။အဲ့ဒီတဲကမှစစ်တပ်ပိုင်ကုမ္ပဏီတွေထုတ်ကုန်နေတဲ့အစိုးရဗန္ဒာမရအောင်လုပ်တဲ့သပိတ်မောက်မှုတွေကိစ္စကတော့စိတ်ဝင်စားဖို့ကောင်းပါတယ်။အဲ့ဒီလှုပ်ရှားမှုတွေဘလောက်ထိရောက်မှုရှိနေသလဲ။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့သူ့စစ်ကောင်စီအာဏာမရအောင်ကြိုးပမ်းမှုကိုရောထိခိုက်စေနိုင်မလားဆိုတာလေ့လာတင်ပြသွားပါမယ်
။စစ်တပ်ကုမ္ပဏီတွေနဲ့အဲ့ဒီကုမ္ပဏီတွေရဲ့ထုတ်ကုန်တွေကိုသပိတ်မောက်မှုကိစ္စအကြောင်းပြောရရင်မြန်မာပြည်နဲ့အခြားဖြော်ရမကာတွေကိုသပိတ်မောက်ကြတဲ့ကိစ္စကအထင်ရှားဆုံးဖြစ်ပါတယ်။1988ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း1990မှာစစ်တပ်ပိုင်မြမစီးပွားရေးဥပိုင်လီမိတက်ကိုဖွဲ့စည်းခဲ့တယ်လို့အဲ့ဒီကုမ္ပဏီကနေလုပ်တဲ့လုပ်ငန်းတွေအများကြီးထဲမှာမှမြမပီယာထုတ်လုပ်မှုလုပ်ငန်းဟာအောင်မြင်မှုအများဆုံးဖြစ်ခဲ့ပါတယ်1988အာဏာသိမ်းစစ်ဘုတ်ချုပ်တွေဟာအိုင်ဒီကိုဈေးကွက်စီးပွားရေးစနစ်ကျင့်သုံးမယ်လို့ကြေညာခဲ့ပေမဲ့နိုင်ငံသားအတွင်းကိုအမြောက်အများကိုတင်သွင်းခွင့်ပိတ်ပင်ထားခဲ့ပြီးအဲ့ဒီထဲမှာဖြော်ရည်နဲ့ရမကအမျိုးမျိုးပါဝင်ခဲ့ပါတယ်2011ခုနှစ်မတိုင်ခင်အထိနိုင်ငံသားပြည့်အရက်နဲ့ဘီယာတင်သွင်းရောင်းချခွင့်လုံးဝပိတ်ပင်ထားတဲ့မြန်မာနိုင်ငံမှာမြန်မာဘီယာဟာနံပါတ်1ရောင်းအားအကောင်းဆုံးဈေးကွက်ဝေစုအများဆုံးရတဲ့ဘီယာဖြစ်ခဲ့တာပါ 2017နောက်ပိုင်းသမရဦးသိန်းစိန်လက်ထက်မြန်မာနိုင်ငံထဲမှာဟန်နီကန်ဘီယာကောဘက်စ်ဘီယာနဲ့ထိုင်းနိုင်ငံကဘီယာချမ်းကုမ္ပဏီတွေရင်းနှီးမြှုပ်နှံခွင့်ရပြီးလာရောက်ထုတ်လုပ်ကြလို့ဈေးကွက်ဝေစုခွဲဝေပေးလိုက်ရတဲ့အတိုင်းမြန်မာဘီယာဟာနံပါတ်1ရောင်းအားအကောင်းဆုံးနေရာကနေကျမသွားခဲ့ပါဘူး။အကြောင်းရင်းကတော့သူ့မှာကျယ်ပြန့်တဲ့ဖြန့်ချီရေးကွန်ရက်ရှိနေတာသူ့ရဲ့စီဘီယာအယောင်ဆိုင်တွေကိုအထူးအခွင့်အရေးတွေပေးပြီးအခြားကုမ္ပဏီတို့ဘီယာတွေရောင်းချခြင်းမပြုပါဘူးလို့ရော်ကြေးပါတဲ့စာချုပ်တွေချုပ်ဆိုပြီးလောက်ကင်ခဲ့တာကြောင့်အခြားဘီယာတွေပေါ်အသာစီးရပြီး2021ခုနှစ်ဇန်နဝါရီလကုန်ထိဈေးကွက်ဝေစုအများဆုံးဆက်ရနေခဲ့တာဖြစ်ပါတယ်။ Eurocham မြန်မာရဲ့ Consumer Good Guide 2020အစီရင်ခံစာမှာနှစ်ပေါင်း20ကျော်အောင်မြန်မာဘီယာနဲ့ Edmund Gold ကဈေးကွက်ဝေစု80ရာခိုင်နှုန်းကျော်ယူထားတယ်လို့ဖော်ပြထားတာတွေ့နိုင်ပါတယ်
။အာဏာသိမ်းပွဲအပြီးဆန္ဒပြပွဲတွေ CDN လှုပ်ရှားမှုတွေနဲ့အတူပြည်သူတွေဟာစစ်တပ်ပိုင်ထုတ်ကုန်တစ်ခုဖြစ်တဲ့မြန်မာဘီယာကိုသပိတ်ပေါက်ကြပါတယ်။အဲလိုသပိတ်ပေါက်မှုမှာစားသုံးသူပြည်သူတွေမကဂုံတိုက်ကြီးတွေ၊စတိုးဆိုင်တွေ၊လေကွာဟောက်စ်တွေအပြင်အရက်ဘီယာရောင်းချခွင့်ရှိတဲ့စားသောက်ဆိုင်တွေပါပါဝင်လာခဲ့ကြမှာတော့မြန်မာဘီယာဟာဈေးကွက်ထဲမှာလုံးဝမမြင်မတွေ့ရတော့တဲ့အနေအထားကိုဆက်ရောက်သွားစေပါတော့တယ်။ပြောရရင်ပြည်သူတွေရဲ့မြန်မာဘီယာကိုသပိတ်ပေါက်မှုအကြီးကျယ်အောင်မြင်မှုရပြီးစစ်တပ်အတွက်ဝင်ငွေဒေါ်လာသန်းပေါင်းများစွာထိခိုက်နေတာမှုဖြစ်ပေါ်စေခဲ့ပါတယ်။ပြည်သူတွေဟာအစိုးရဗန္ဒာတိုက်တဲ့အခွင့်အဝေးတွေရောက်မသွားအောင်အောက်ပါလီထီလုပ်ငန်းကိုလည်းတပိတ်ပေါက်ကြပါတယ်။2019 January 1ရက်မှာဖွင့်တဲ့22ကြိမ်မြောက်ကျပ်900တန်းအောက်ပါလီထီအတွက်အစိုးရဟာကျပ်ငွေ21ဘီလီယံဘိုးရောင်းချခဲ့ရပြီးအခွင့်ငွေကျပ် 8.4 ဘီလီယံရခဲ့ပါတယ်။ကျပ်900တန်းထီထုတ်စင်တော့ကအစိုးရအတွက်တစ်နှစ်ပြည့်ပြည့်ဝင်ငွေကျပ်ဘီလီယံ100လောက်ရစေခဲ့တဲ့သဘောပါ။2021February 1ရက်မှာဖွင့်တဲ့14ကြိမ်မြောက်ကျပ်1000တန်းအောင်ပါလီထီအတွက်အစိုးရဟာကျပ်ငွေ34ဘီလီယံဘိုးရောင်းချခဲ့ရပြီးအခွင့်ငွေကျပ် 73.6 ဘီလီယံရခဲ့ပါတယ်။ NDI အစိုးရနောက်ဆုံးနှစ်ကျပ်1000တန်းထီထုတ်စင်တော့ကအစိုးရအတွက်တစ်နှစ်ပြည့်ပြည့်ဝင်ငွေကျပ်163ဘီလီယံကျော်လောက်ရစေခဲ့တဲ့သဘောပါ
။အခုပြည်သူတွေရဲ့သပိတ်မှောက်မှုကြောင့်အဲ့ဒီအခြေအနေပြောင်းလဲသွားပါပြီ။ရောင်းချချိန်အချိန်2လလောက်ယူပြီးမေလ1ရက်နေ့ကဖွင့်ခဲ့တဲ့26ချိန်မြောက်ကျပ်1000တန်းထီလက်မှတ်1ဘီလီယံကျော်ဘိုးပဲရောင်းရတော့တာကြောင့်အခွန်ငွေကျပ်3800လောက်ပဲရတော့မယ်ဆိုတဲ့သဘောပါဒါအပြင်28ချိန်မြောက်အောင်ပါလီထီလက်မှတ်တွေရောင်းချတာမကြားမသိရတော့တဲ့အတွက်နောက်ပိုင်းအောင်ပါလီထီကနေအစိုးရအတွက်အခွန်လုံးဝရနိုင်မယ့်အခြေအနေမရှိတော့ပါဘူးတည်သူတွေရဲ့အောင်ပါလီထီအပေါ်သပိတ်မှောက်မှုအောင်မြင်မှုရတယ်လို့ဆိုနိုင်ပါတယ်ကြောင်ပြင်ပြည်သူတွေရဲ့အခြားသောသပိတ်မှောက်မှုတွေလည်းရှိနေပါသေးတယ်။ဥပမာစစ်တပ်ပိုင်ကုမ္ပဏီနဲ့စစ်ဗိုလ်ချုပ်သားသမီးတွေရှယ်ယာအများကြီးပါပြီး VNM, Viettel နဲ့ဖက်ဆက်လုပ်တဲ့ Mitel Mobile Phone Operator လုပ်ငန်းပါ။ Mitel စင်ကတ်တွေမသုံးဖို့ပြည်သူတွေကြားလှုံ့ဆော်မှုတွေရှိခဲ့ပေမဲ့စီးရင်အတိအကျမသိနိုင်သေးပါဘူး။ဒါပေမဲ့ Mitel ကနေဝန်ဆောင်မှုပေးတဲ့ Internet Cable စနစ်ဝန်ဆောင်မှုကတော့သပိတ်မှောက်မှုမအောင်မြင်ခဲ့ပါဘူးစစ်ကောင်စီဟာပြည်သူတန်းပေါင်းများစွာအသုံးပြုနေတဲ့ Mobile Data အပါအဝင် Internet ဝန်ဆောင်မှု3မျိုးကိုပိတ်ပင်လိုက်တဲ့အတွက်ပိတ်ပင်မှုမရှိသေးတဲ့ Cable စနစ် Internet ဝန်ဆောင်မှုကုမ္ပဏီတွေစီမှာဝယ်လိုအားအဆမတန်တက်သွားစေခဲ့ပါတယ်အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းအတော်များများဟာအင်တာနက်အသုံးပြုဖို့လိုတာကြောင့် Mitel Cable ဂျိုးစနစ်အင်တာနက်ဝန်ဆောင်မှုရယူသုံးစွဲနေကြရသူတွေအနေနဲ့သပိတ်မှောက်ဖို့မဖြစ်နိုင်တဲ့အခြေအနေရောက်သွားစေပါတယ်။အခြားသောတည်သူတွေရဲ့သပိတ်မှောက်မှုအများကြီးရှိနေပါသေးတယ်။အခုမျိုးစုံမဆောင်ဖို့လဲသမားတွေကိုချေးပေးထားတဲ့ငွေတွေပြန်မဆက်သေးဘဲဆိုင်းငံ့ထားဖို့မော်တော်ယာဉ်မှတ်ပုံတင်ကြေးတွေမသွင်းကြဖို့စသဖြင့်ရှိသေးတယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကလည်းတပိတ်မှောက်တဲ့ကုန်ပစ္စည်းနဲ့ဝန်ဆောင်မှုအသေးစိတ်စီးရင်တိတ်မကြခင်ထုတ်ပြန်သွားဖို့ရှိနေပါသေးတယ်
။ဘုရုံမကြီးမရောက်လည်းဘက်ကတော့အစိုးရဝင်ငွေရရှိရေးတပိတ်ပေါက်မှုကိုတော့သိပြီးဂရုစိုက်ပဲပုံမရှိပါဘူး။သူ့ရဲ့အာဏာရှင်တွေတုန်းကအခွန်ငွေကိုသိအာယုံမဆိုင်ပဲအစိုးရဘတ်ဂျက်တွေကိုဝေဆက်ကူရိုက်နှိပ်သုံးစွဲခဲ့တဲ့နည်းနဲ့ဖြည့်ရှင်းခဲ့တဲ့တာရကတွေရှိခဲ့ပြီးအဲ့ဒါကလည်းတွယ်ဝိုက်တဲ့နည်းနဲ့ပြည်သူတွေရဲ့ငွေကိုရယူလိုက်မှုလို့လည်းပြောနိုင်ပါတယ်။တကယ်တော့အခုပြည်သူတွေလုံနေကြတဲ့သပိတ်ပေါက်မှုတွေဟာဒီမိုကရေစီအစိုးရတရရက်ကိုဆန့်ကျင်ကောက်ွယ်မှုမျိုးဆိုရင်တော့အတော်လေးထိရောက်နိုင်ပါတယ်။လက်ရှိအာဏာသိမ်းစစ်ကောင်စီအတွက်ကတော့သူတို့အာဏာတည်မြဲရေးကိုပဲဒီဇိုင်းမမတ်အကောင့်တွေဖော်မဲ့အနေအထားမြင်တွေ့နေရတာမို့ပြည်သူတွေရဲ့သပိတ်ပေါက်မှုကြောင့်တိုင်းပြည်စီးပွားရေး နိုင်ငံဖို့ပြိုးတိုးတက်ရေးဘယ်အပိုင်းကိုပဲထိခိုက်ထိခိုက်သိပ်ပြီးအလင်းနဲ့ထားမဲ့ပုံပြည်သူတွေတောက်ဆုံမှုကိုအလျှော့ပေးမဲ့ပုံမတွေ့မမြင်ရတဲ့ကြောင့်ပ
ါတော်ရရှင်တို့နားဆင်နေကြရတာကတော့ BOE မြန်မာပိုင်းစီစဉ်ရဲ့တင်းနှင်းလာနေမနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုကတော့မြန်မာပြည်ကပေးစာများအပတ်စဉ်ကဏ္ဍကိုထုတ်လွှင့်ပေးပါမယ်။မအေးတန်နာကျော်စီစဉ်တင်ဆက်ထားပါတယ်ရှင
်။အားလုံးအတွက်ဘေးရန်နဲ့ကင်းဝေးရနေဖြစ်ပါစေတော်ရရှိများရှင်။ဗီဒီယိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေ VOE Facebook စာမျက်နှာမှာလာပြီးရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်။နောက်ပိုင်းမှာတော့ VOE တိကျသောရရှင်တွေကိုမြေတားတိလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖျော်ပြပေးဦးမှာဖြစ်ပါတယ်နော်။ပထမအဦးဆုံးမြန်မာပြည်ကြီးငြိမ်းချမ်းပါစေဆိုပြီးတော့ဆုတောင်းပေးလာတဲ့သောရရှင်ရဲ့ Messenger ကစာကိုဖော်ပြပေးကြပါတယ်။ Non Pan Knock Sign ဆိုတဲ့သောရရှင်မှာသူကမင်္ဂလာနဲ့နဲ့ခင်မှာပြည်အောင်စုမြန်မာနိုင်ငံပြည်သူပြည်သားများဘေးရန်ကင်းကွာကျန်းမာကြပါစေအငြင်းဆုံးငြိမ်းချမ်းပါစေဆိုပြီးဆုတောင်းပေးလာပါတယ်ရှင်ဟုတ်ကဲ့ဘေးရဆုနဲ့အငြင်းဆုံးပြည့်ကျင်ပါတယ်အဝေးရောက်အိမ်လွမ်းသူတစ္ဆာဆိုတဲ့သောရရှင်ကတော့မြန်မာနိုင်ငံကအခြေအနေတွေအတွက်အတော်လေးကိုစိတ်လက်မချမ်းမသာဖြစ်ရပါတယ်ဆိုပြီးရေးလာပါတယ်ဟုတ်ကဲ့ပါဒီသောရရှင်တို့ပဲမြန်မာနိုင်ငံနဲ့ကပြည်သူတွေအားလုံးရောကမ္ဘာမှာရှိနေတဲ့ဒီမြန်မာနိုင်ငံသားတွေရောစိတ်လက်မချမ်းမသာဖြစ်နေရတာအမှန်ဖြစ်ပါတယ်နော်။ဂျီစင်ဆိုတဲ့သောရရှင်ကတော့မင်္ဂလာပါဗီဒီယိုရေးတဲ့နေ့စဉ်ထုတ်လွှင့်နေတဲ့သတင်းတွေနဲ့ TV သတင်းအစီအစဉ်တွေကိုနားဆင်လို့ပါတယ်ကျေးဇူးပါတယ်ဟုတ်ကဲ့ Facebook ကစာရေးလာတာမလို့အကောင်းဆုံးကတော့ Internet တွေရရင် Facebook ကနေကြည့်ရှုနားဆင်နိုင်ပါတယ်လို့ပဲအကြံပြုချင်ပါတယ်နော်။ဒါမှမဟုတ်တော့ကျမတို့ရုပ်မြင်သံကြားအစီအစဉ်ကိုကြိုးစားဆောင်ကနေပြီးတော့ဖမ်းယူလို့ရတယ်လို့မျိုး Radio အစီအစဉ်တွေကိုတော့ဖိုင်တိုရေဒီယိုကနေပြန်နားဆင်လို့ရပါတယ်ရှင်။အစီအစဉ်ဖိုင်ရလို့ရတဲ့မီတာလိုင်းတွေကိုလည်းနေ့စဉ်သတင်းလောကနဲ့အတူပို့ပေးနေပါတယ်နော်။ဒါရောလို့ဆိုလို့ကျွန်မတို့ VOE ကနေ့စဉ်ပို့ပေးနေတဲ့အီးမေးလ်သတင်းလောကအကြောင်းလေးလည်းတော်ရရှင်တွေကိုပြောပြပေးကြပါတယ်။ကျွန်မတို့စီကနောက်ဆုံးရမြန်မာနဲ့ကမ္ဘာသတင်းတွေသတင်းဆောင်မတွေကိုနေ့စဉ်ကိုယ့်ရဲ့အီးမေးလ်ကနေပြီးတော့အလွယ်တကူသိရှိခြင်းနဲ့ဆိုရင်ကျွန်မတို့အီးမေးလ်သတင်းလောကကိုမနေ့ကောညမှာပို့ပေးနေပါတယ်နော်။ဒီအီးမေးလ်သတင်းလောကလိုချင်နေဆိုရင်ကျွန်မတို့ကိုအီးမေးလ်ပို့ပြီးတောင်းလို့ရပါတယ်။ကျွန်မတို့ရဲ့အီးမေးလ်လိပ်စာက bammi@news.com ဖြစ်ပါတယ်။ဒါမှမဟုတ်လည်းကျွန်မတို့ရဲ့ VOA မြန်မာပိုင်းဒီ Facebook စာမျက်နှာ Messenger ကနေပြီးတော့ကျွန်မတို့စီကိုစာရေးလို့ရပါတယ်။ဒီအီးမေးလ်ပေးပို့မယ်ပဲဖြစ်ဖြစ်စာရေးရမယ်ဖြစ်ဖြစ်ဒီကျွန်မတို့ရဲ့သောရရှင်ရဲ့အီးမေးလ်လိပ်စာကိုထည့်ပေးလိုက်ပါနော်။အဲဒီတော့မှအဲ့ဒီကျွန်တော်တို့ကအဲ့ဒီအီးမေးလ်တွေကိုကျွန်တော်တို့နေ့စဉ်သတင်းလောကကိုပို့ပေးနိုင်မှာဖြစ်ပါရဲ့ရှင်။ကိုချိုဆိုတဲ့တော်ရရှင်ကလည်းတရင်ကိုမှန်မှန်နဲ့မြင်မြင်ပြည်သူတိကဘာတိတင်ဆက်ပေးနေရအခုလိုမျိုးအချိန်နဲ့တပြေးညီတရင်ဖတ်ရှုခွင့်ရတဲ့အတွက်ကျေးဇူးပါဗီဒီယိုရေးတဲ့ဆလိုင်းရေးမင်းထိုးဆိုတဲ့တော်ရရှင်ကတော့ကျွန်တော်ဒီဗီဒီယိုကိုထောက်ရယုံကြည်ပါသေးတဲ့အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နောက်ထပ်တော်ရရှင်တယောက်နိုင်လင်းထွန်းနိုင်ဆိုတဲ့တော်ရရှင်ဖြစ်ပါ၏ဒီတော်ရရှင်ကVOE ရဲ့အစီအမံနားထောင်မှုစောင့်မျှော်နေပါတယ်။မြန်မာနိုင်ငံရဲ့အခြေအနေတွေကလည်းစစ်ကောင်စီကရုံညံ့ပါတယ်ဆိုတော့မှကောင်းတဲ့သတင်းလေးများပါမလားလို့ကျွန်တော်စောင့်မျှော်နေမိပါတယ်။ဒီညတော့ကောင်းတဲ့သတင်းလေးထုတ်လွှင့်ပေးဦးမှာလားတဲ့စိတ်ညစ်ပါတယ်။ဟုတ်ကဲ့ကျွန်မကောင်းတဲ့သတင်းလေးတွေထုတ်လွှင့်ပေးခွင့်မတားတာတောင်းပန်ပါတယ်နော်။အမြဲဆုံးအားလုံးကကောင်းတဲ့သတင်းလေးတွေကြားချင်တာလည်းဖြစ်ပါတယ်။ဆန်ရင်စရေးဖေ့စ်ဘွတ်ကမ်ပိုင်ရှင်ကတော့ကြည်နဲ့မြည်ရည်လဲမိပါရင်အားလုံးဘေးကင်းစွာနဲ့အေးတော်ပုံအောင်မြင်ပါစေနေ့စဉ်နေ့ညအိပ်မရပါအားမန်ပါတဲ့ရွေးကြော်တန်းလေးကြောင့်စိတ်သိမ်းထားမိပါရင်ဒါက Facebook အကောင့်ပိုင်ရှင်ဆန်လွင်ရေးသွားတာပါအောင်သူဆိုရတော်ရှင်ကတော့အာနာရှင်အောက်မှာတိုင်းပြည်နောက်ပြန်ဆွေးရင်အမောင်ခီးရဲ့နိုင်ကြတဲ့ပညာရေးစတဲ့အောက်မှာကြီးရင်လာခဲ့ပြီးရပါပြီတဲ့လူမှုရေးစီးပွားရေးလဲပဝန်းကျင်နိုင်ငံတွေကမှနောက်ောက်ကျခဲ့ရပါတယ်နောက်နောက်ခဲ့ကလေးတွေကိုဒီအမွေကျိုးထပ်ပြီးမပေးစေချင်ပါဘူး။ငင်းချင်းတာရပြီးဖွင့်ပြိုးတိုးတက်တဲ့အတိုင်းပြည်ဖြစ်အနာကမှမြင်ချင်ပါလေ။အခုလည်းပြည်သူရဲ့သဘောထားအမှန်အတိုင်းကိုမျက်ဝါးထင်ထင်မြင်နေရပါပြီ။လောဘအာဏာမဲ့နေသူတို့ကိုဖယ်လိုက်ရုံနဲ့အတိုင်းပြည်ရဲ့အနာဂတ်ကိုအတော်လှပသွားပါလိမ့်မယ်။ အောင်သူဆိုတဲ့သွားရှင်ရေးလာတာပါနိုင်ငံတကာအတိုင်းဝိုင်းအနေနဲ့လည်းအခုချိန်မှာမြန်မာလူတွေနဲ့အတူရပ်တည်ဖို့မြန်မာနိုင်ငံကအမခိုင်မာသေးတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးဖြစ်ထွန်းတိုးတက်မှုတွေပြိုကျမသွားအောင်ဝိုင်းဝန်းလှုံ့ဆော်ကြဖို့နှိုးဆော်သွားခဲ့ပါတယ်ဒီလိုသတင်းတွေအောက်မှာရေးလာတဲ့သွားရှင်တွေကတော့စုမသားဆိုတဲ့သွားရှင်ကတောင်းဆိုမနေပါနဲ့အင်တာနက်ဖြတ်ခံထားရတာဘလို့လုပ်ပေးနိုင်မလဲပြောပါတယ်နောက်ထပ်သွားရှင်အွန်လိုင်းထုံးကတော့တောင်းဆိုလို့မရပါဘူးအမေရိကန်ဒီလိုတောင်းဆိုနေမြန်မာပြည်သူစစ်ကြုံဘွားမှာ230နေရပါမယ်လင်းတင်စစ်တမောကြီးလွတ်လိုက်ပြီးတော့စစ်ဗိုလ်ချုပ်ကြီးတွေနေတဲ့နေရာစီအရောက်လာခဲ့ပါတယ်ဒါကတော့သွားရှင်အွန်လိုင်းထုံးရေးထားတာပါနောက်တစ်ရက်ကတော့တောင်းဆိုတော့တောင်းဆိုပါနီလန်လေးစားပါအောင်လား
တကယ်တော့တောင်းဆိုမှုတွေရှိတော့ကောင်းပါတယ်လက်တွေ့စစ်အာဏာဖြုတ်ချရေးထိတွေ့လောက်အောင်လက်တွေ့လိုအပ်နေပါပြီစစ်အာဏာဖြုတ်နိုင်ရေးအတွက်ဘလို့နီလန်တွေလှုပ်ရှားကြပါအောင်မလဲ
သူရင်းဆိုတဲ့သွားရှင်ကတော့ပြောပါတယ်ကုလကပြောပါပဲတဲ့အလိုလိုလိုပါတွေကတည်ယုံတဲ့ရုရှားလက်တွေ့ကဘာမှဖြစ်မလားသူကတော့စိတ်ပြက်လက်ပြက်နဲ့ရေးလာတာပါဝေယံဆိုးဆိုတဲ့သွားရှင်ကတော့ဒီခေတ်မှာအာဏာတက်သိမ်းတာ88တုံးကလို့မျက်စိပိတ်နားပိတ်နေခဲ့တဲ့ခင်မဟုတ်ပါဘူးဆိုတာသူတို့သိဖို့တဲ့။ကြာမီဆွဲတာတည်းဆိုပါရယ်။အာနာဆိုတာပြည်သူတွေစီကစဉ်သက်တာပါ။ပြည်သူတွေအခုသွေးစည်းနေပါပြီ။ပြည်သူအာနာပြည်သူလက်ထဲရောက်ပါမယ်တဲ့။ဝေယံဆိုးဆိုတဲ့သွားရှင်ရေးလာပါရယ်။ဒီလိုမျိုးမြန်မာနိုင်ငံကဖြစ်နေတဲ့နောက်ဆုံးရအခြေအနေတွေကိုကျွန်တော်တို့ viewing မြန်မာပိုင်းကရရရသလိုတင်ဆက်ပေးနေတာနဲ့ပတ်သက်ပြီးရေးလာတဲ့သွားရှင်တချို့ကတော့ကိုသိန်းစော်ထွန်းကအခုလိုသတင်းတွေတင်ပြတာကျေးဇူးတင်ပါရယ်။လူရင်စနာပြေဝပါလေယောဂါကပ်ပြီးကင်းဝေးပါစေတဲ့ချယ်ရီကိုဆွေးတဲ့သွားရှင်ကလည်းအပ်တူဒိတ်ညူးစ်လေးတွေတင်ပေးလို့ကျေးဇူးတင်ပါတယ်ပြည်ပရောက်မြန်မာတွေအတွက်ခင်ဗျားတို့ပဲအားကိုးစရာရှိတာပါတိကျမှန်ကန်တဲ့သတင်းလေးတွေတင်ပေးပါအောင်ခင်ဗျားတွေဟုတ်ကဲ့အခုပြောသွားသလိုပဲကျမတို့အချိန်နဲ့အမျှဝိုင်းတော်သားတွေအလုံးလုံးနေကြပါရဲ့နော်ဒီလိုသွားရှင်နေနေကိုပိုင်းမြင်နေလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့စာတွေကိုလည်းကျွန်တော်တို့ VOE ကပုံမှန်ထုတ်လွှင့်ပေးပါရနော်ဒီတစ်ပတ်မှာတော့မြို့မြင့်မောင်ဆိုတဲ့သွားရှင်ရေးတာကိုဖော်ပြပေးကြမှာ誒သူကလူတို့ရဲ့ဆရာနာရှင်စန့်ကျင်ရေးလူတို့လှုပ်ရှားမှုတွေကိုနီးလန်းပြောင်းမှရမယ်ထင်ပါတယ်ဆိုပြီးတော့သူ့ရဲ့ကိုပိုင်းမြင်ကိုအခုလိုရေးလာပါတယ
် VOE ခင်ဗျာဒီကိစ္စကိုသူတို့သိအောင်ကြိုးစားပေးစီကြမှာ誒အခြေအနေတွေကတော့ပူဆူဆူလာတာသိကြတဲ့အတိုင်းပါပဲဒီရက်ဆက်ကြမ်းကြုတ်တဲ့စစ်တပ်ကိုပြည်သူတွေရဲ့လေးကွာမြားမီးပလင်းတွေနဲ့ရင်ဆိုင်လို့မရပါဘူး။တိုင်းရင်းသားလက်နက်ကင်တွေကလည်းတကယ်ထိရောက်အောင်မတိုက်နိုင်ကြပါဘူး။ကြာရင်သူတို့လက်ခုပ်ထဲပြန်ရောက်သွားပါလိမ့်မယ်။လူတွေအားကိုတဲ့ UN က R2B ကလည်းမရေမရာနဲ့ကြာပြီ။ဒီတော့အရေးကြီးတာပြောပါမယ်။အစိုးရတရအနေနဲ့ CRPH ရဲ့တိုင်းရင်းသားလက်နက်ကင်တွေရဲ့ညှိနှိုင်းပြီးဦးကျော်မိုးထွန်းက US ကကာကွယ်ရေးနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ပြီးသမရစီရောက်အောင်တင်ပြစီခြင်းပါတယ်။ဒါကတော့မျိုးရုပ်စစ်တပ်ကိုမြမပြည်ထဲဝင်ပြီးမျိုးဖြုတ်ပေးဖို့တောင်းဆိုပါ။ဒီအတွက်မြမပိုင်ကိုကိုကျွန်းကို US စစ်စခန်း150တရာ150ငှားဖို့ပါ။မြန်မာနဲ့နှစ်နိုင်ငံကာကွယ်ရေးစာချုပ်ချုပ်ပြီး Federal Army ကိုမြင့်တင်ပါ။စီအေးရအနောက်ဘက်ကနေတရုတ်ကိုထိန်းချုပ်ပြီးသားဖြစ်တယ်လို့မြန်မာအတွက်တရုတ်လက်ကလွတ်လာနိုင်ပါတယ်ဒီကိစ္စကိုစူးစမ်းကြည့်စီခြင်းပါတယ်ဒေါက်တာဆဆာအနေနဲ့ချားစ်မင်းသားကိုလည်း US ကိုအကူအညီဝိုင်းတောင်းပေးဖို့စူးစမ်းကြည့်စီခြင်းပါတယ်စစ်ဖြစ်ရင်ဆုံးဆုံးရမှာပဲများမှန်းသိပေမဲ့မျိုးရုပ်စစ်တပ်ကလွတ်ဖို့ဒီထွက်ပေါက်ပဲရှိပါတယ်ဒင်းတို့ကတိမ်မထူးနေမထူးဖြစ်နေလို့အစွမ်းကိုရုံမှရက်ဆက်နေကြတာပါပြည်သူတွေကလည်းကောင်းဆောင်တွေကစားလို့အသက်တွေစည်းကြရမှာတိပိမဲ့ဒီလိုပဲလုပ်ရမှာပါအမြန်ဆုံးစူးစမ်းကြည့်ပေးပါယေရှုတင်ပါတယ
်လူတို့ရဲ့ဆရာနာရှင်စင့်ကြီးလှူရှာမှုနီလန်ပြောင်းတင်ပါတယ်ဆိုတော့မျိုးမြင့်အောင်သူ့ရဲ့ထင်မြင်ယူဆချက်ကိုအကြံပြုလာတာဖြစ်ပါတယ်ရှင်သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်တစ်ချစ်သရရှင်တွေအတွက်မေတ္တာတိလက်ဆောင်မြန်မာသချင်းလေးချုပ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်နော်မြန်မာပိ င်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်သလိုမျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ကတော့အရှင်မေကိုမေတ္တာဒီလက်ဆောင်မြမတချင်းလေးတို့နဲ့ဆက်ပြီးတော့ဖြောပြေးပေးကြပါရှင်။ဒေါရရှင်ဒီအားလုံးနဲ့ဒီတချင်းလေးကိုနှိမ့်ချခံစားနိုင်မယ်လို့မျှော်လင့်ပါတယ်။ထို့အပြင်တည်ဆိုထားတဲ့ညီလေးရေဆိုတဲ့တချင်းကပြည်သူလူထုအတွက်အားတစ်ခုဖြစ်ပါစေလို့တောင်းဆိုပြုမိပါတယ်
။အိုညီလေးရေရင်ချီချဲ့နဲ့တချင်းချင်းကတော့တော့ပါ
သာပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ကြီးရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တည်ဆင်းတောင်းလာတွေကိုတင်းနှင်းတွေနေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအခြေစင်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖိုင်းယူလာခြင်းနိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြောင်းနားထောင်နိုင်လို့ VOA Internet စာမျက်နှာနဲ့ပုံမှန်ကVOA app တို့မှာတော့နားထောင်နိုင်ပါလိမ့်ရှင်။ကျမတို့ရဲ့ internet အစမြင်တာလိပ်စာက bammy.voanews.com ဖြစ်ပါရင်ကျမအေးသနာဆိုတာ VOA ကိုလည်းစာရေးကြပါအောင်နော်။ဒေါရရှင်ဒီအားလုံးချွန်းလန်းချမ်းမြေ့ကြပါစေရှင်
။ဘုံကြီးလေးရေအနာလုံးပေါ်ဟုတ်တာပြောလိုက်ကြမယ်ကော။ဆက်ကြည့်ရဲ့ပြောရတဲ့အနေနဲ့ဒီကိုမြင်ပြီးသာအမှန်တရားသက်သာပဲမှားရင်ဒီကိုတိုက်ခိုက်ကြတဲ့အခါမင်းတည်းဘဝကိုစလို့ထားနိုင်မှာယုံကြည်ပါမကြာယူသားဆုံးလျှောက်ဒုက္ခနဲ့ရင်ဆိုင်လာရင်ဒုံလုံးမောင်လာယုံကြည်ပါမကြာ
မြမကြီးကပေးစာများသတင်းပတ်ရှင်ကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ
်သတင်းတွေကြီးစုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘ ഹു ထူးခြားများစွာသတင်းတွေတွေကသူတားဆိုတဲ့အစီအစဉ်ကိုကျွန်မညိုညိုလင်းကတင်ဆက်ပေးထားပါတယ်။ဒီတစ်ပတ်မှာတော့အပြည့်ပြည့်ဆိုင်ရာလူခွင့်ရေးကြီးညာစာရမ်းနဲ့ပတ်သက်ပြီးအခြေခံသိမှတ်စရာအကြောင်းတစ်စီတစ်ကြောင်းတင်ပြပေးထားပါတယ်ရှင်။
Universal revulsion at this crime, followed by the founding of the United Nations and the signing of the Universal Declaration of Human Rights, promised an end. But it did not end. Indeed, today anti-Semitism
is increasing. UDHR လို့အင်္ဂလိပ်လိုအတူကခေါ်တဲ့ဒီဂျင်ညာစာရန်ကြီးကို1948ခုနှစ်ဒီဇင်ဘာလ10ရက်နေ့မှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေလက်မှတ်ရေးထိုးအတည်ပြုပြဋ္ဌာန်းခဲ့တာပါဒုတိယကမ္ဘာစစ်အတွင်းလူသားတွေတွေ့ကြုံခဲ့ရတဲ့ရက်ဆက်ကြမ်းကြုတ်တဲ့လူအခွင့်အရေးချိုးဖောက်အနိုင်ကျင့်ခံရမှုတွေကမ္ဘာကြီးပေါ်မှာထပ်မဖြစ်စေဖို့ရည်ရွယ်ပြီးဒီဂျင်ညာစာရန်ကိုရေးဆွဲခဲ့ကြတာလည်းဖြစ်ပါတယ်ဒီဂျင်ညာစာရန်မှာလူသားတွေမွေးဖွားလာခြင်းကစလို့မွေးရပါအခွင့်အရေးတွေပေါ်အခြေခံပြီးလူမျိုးဘာသာအသားအရောင်လင်ကွဲပြားမှုနဲ့အသက်အရွယ်မရွေးရရှိရမယ့်အခွင့်အရေးတွေကိုဖော်ပြထားပါတယ်။ဒီကြီးညာစာရန်မှာပြဋ္ဌာန်းချက်ပေါင်း30ပါရှိပါတယ်။ဒီပြဋ္ဌာန်းချက်ပေါင်း30လေးကအချက်တချို့ကိုအနှစ်ချုပ်ပြောရမယ်ဆိုရင်တော့လူသားတွေဟာလွတ်လပ်ပြီးဒန်းလူညီများတဲ့လူကုန်တိတ်ခါအခွင့်အရေးတွေနဲ့မွေးဖွားလာပြီးအသားအရောင်ကိုဝယ်တဲ့ဘာသာလိန်ခွဲခြားမှုမရှိစေရဘဲဒန်းတူညီတဲ့အခွင့်အရေးတွေရရှိရမယ်။လူသားတိုင်းလုံခြုံခွင့်အသက်ရှင်ခွင့်ရှိရမယ်။ဒေသကမဆိုနီးလန်းစုံနဲ့ကြုံပြုတ်ခိုင်းစေတာမတရားနှိပ်စက်ညှဉ်းပန်းတာတွေမလုပ်ရဘူး။ဒေသကမှတရားဥပဒေမဲ့ဖမ်းဆီးတာတွေတိုင်းပြည်ရဲ့ကနှင်ထုတ်တာတွေမလုပ်ရဘဲလူသားတိုင်းဟာတရားဥပဒေရှင်မှာဒန်းတူညီမျှမှုရှိနေရမယ်။ကိုယ်တော်အတိုင်းလွတ်လွတ်လပ်လပ်နေထိုင်တဲ့မိသားစုနေအိမ်အတိုင်းအဝိုင်းအပြင်စာပေးစာယူကိစ္စတွေကအစဥပဒေမဲ့ဝင်ရောက်ဆွဖက်တာတွေမလုပ်ရဘူးကိုယ်တိုင်းပြည်ထဲမှာလွတ်လွတ်လပ်လပ်သွားလာခွင့်ရှိရမယ်ဆိုတဲ့အချက်တွေပါရှိပါတယ်ဒါပြင်လူသားတွေရဲ့နိုင်ငံရေးယုံကြည်ချက်လှုပ်ရှားမှုနဲ့ပတ်သက်လို့လေလူသားတိုင်းလွတ်လပ်စွာတွေးခေါ်ခွင့်ယုံကြည်ခွင့်တွေရှိပြီးလူတိုင်းဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတင်းအဖွဲဖွဲ့စည်းခွင့်ပါဝင်ခွင့်စွဝေးခွင့်တွေရှိရမယ်။နိုင်ငံရဲ့အုပ်ချုပ်မှုဆိုင်ရာမှာလည်းကိုယ်တိုင်ပဲဖြစ်စီကိုကလွတ်လွတ်လပ်လပ်ရွေးချယ်ပေးလိုက်တဲ့ကိုယ်စလဲတွေကနေတဆင့်ဖြစ်စီပါဝင်ဆောင်ရွက်နိုင်ခွင့်တွေရှိရမယ်။နိုင်ငံရဲ့ပြည်သူဝန်ထမ်းအဖွဲ့တွေမှာပါဝင်ဖို့တူညီတဲ့အခွင့်အရေးတွေရရှိရမယ်။ရွေးကောက်ပွဲတွေမှာလွတ်လပ်ပြီးလျှို့ဝှက်တဲ့မဲပေးပိုင်ခွင့်တွေရှိရမယ်။နိုင်ငံရဲ့လူမှုဖူလုံရေးခန်းစားခွင့်ရှိရမယ်။အလုပ်တွေကိုမိမိစိတ်ကြိုက်ရွေးချယ်လုပ်ပိုင်ခွင့်ရှိရမယ်။ညီမျှတဲ့လုပ်ခလာစာရရှိရမယ်။အလုပ်သမားသမက်ကတွေမှာလည်းပါဝင်နိုင်ခွင့်ရှိရမယ်ဆိုတဲ့အချက်တွေလည်းပါဝင်ပါတယ်။စမ်းမာရေးပညာရေးနဲ့ပတ်သက်လို့လည်းလူသားရင်းလိုအပ်တဲ့လူနေမှုအခြေအနေနဲ့လိုအပ်တဲ့စမ်းမာရေးစောင့်ရှောက်မှုတွေကိုခန်းစားခွင့်ရရှိရမှာဖြစ်ပြီးအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေအတွက်အထူးကာကွယ်ကြည့်ရှုစောင့်ရှောက်မှုတွေပေးရမယ်လို့ဆိုပါတယ်။ပညာရေးကိုလည်းအနှိမ့်ဆုံးအခြေခံပညာအဆင့်ကိုအခမဲ့တင် जा ခွင့်ရရှိရမှာဖြစ်ပြီးအဆင့်မြင့်ပညာရေးအတွက်လည်းဒန်းလူညီမျှတင် जा နိုင်ခွင့်ရှိရမယ်လို့ဖော်ပြပါတယ်။နောက်ဆုံးမှာတော့လူသားတိုင်းပြဋ္ဌာန်းချက်တွေမှာပါတဲ့အခွင့်အရေးတွေကိုလေးစားလိုက်နိုင်ရမှာဖြစ်ပြီးတခြားသူတဦးချင်းစီရဲ့အခွင့်အရေးတွေကိုလည်းလေးစားလိုက်နိုင်ရမယ်လို့ဆိုပါတယ်။ဒီကြေညာစာရမ်းမှာပါတဲ့ပြဋ္ဌာန်းချက်တွေကိုချိုးဖောက်မှုမရှိစေရဘူးလို့လည်းဖော်ပြထားပါတယ်။ဒီလူခွေရေးကျညာစာရန်ကိုဘာသာစကားပေါင်း900ကျော်ဘာသာပြန်ဆိုထားပြီးကမ္ဘာပေါ်မှာဘာသာပြန်ဆိုမှုအများဆုံးလို့လည်းဂင်းနစ်ချီရင်မှာဖော်ပြထားပါတယ်ရှင် ။အခုကတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတလှည့်တင်ပြပေးပါမယ်ရှင
်။ကမ္ဘာလုံးဆိုင်ရာຫນွေဦးတော်လိုင်းရင်းနေအဖြစ်သတ်မှတ်ထားတဲ့မေလ2ရက်တနင်္လာနေ့ကရန်ကုန်မန္တလေးအပါအဝင်နိုင်ငံတော်မျိုးအတော်များများမှဆင်အာနာတိန်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေလူဝင်အားအများပြားနဲ့ပြန်လည်လှုပ်ဆောင်လာကြတာဖြစ်ပြီးသူတို့ကိုရဲနဲ့စစ်တပ်ကပြစ်ခတ်ခဲ့တဲ့အတွက်6ရောက်ထဲမှနေတည်ဆုံးကြရပါတယ်။မန္တလေး၊မုံရွာ၊ရွှေဘိုပြည်၊မကွေး၊တောင်ကြီး၊ကချင်ပြည်နယ်မြစ်ကြီးနား၊မိုးကောင်၊ဖားကန့်၊မွန်ပြည်နယ်မော်လမြိုင်၊ကရင်ပြည်နယ်အိမ်တုမြို့တွေအပြင်ကလေးမှာတော့မြို့နယ်တွေကချေးရွာတချို့မှာပါရွာလုံးချက်ဆန္ဒပြခဲ့ကြတာပါ။ဧပြီလ3ရက်နေ့ကစစ်တပ်ရဲ့အကြမ်းဖက်ဖြိုခွင်းမှုကြောင့်လူပေါင်း200နီးပါးတည်ဆုံးကြရတဲ့ဘကိုးမြို့မှာတနင်္ဂနွေနေ့မနေ့အစောပိုင်းကရက်ွက်အုပ်ချုပ်ရေးယုံတေုံမိတောင်ပြကြခဲ့ပါတယ်။မျက်မြင်သက်တေတဦးကတော့ရက်ွက်အုပ်ချုပ်ရေးမှုယုံဘလုံမိစတော်ရဲ့ဆရာကိုမသိပေမဲ့စစ်ကောင်စီကခန့်လိုက်တဲ့အုပ်ချုပ်ရေးမှုအသိကိုတော့ရက်ွက်ပြည်သူတွေသဘောမကျတယ်လို့လက်လဲမခံကြဘူးလို့ VOA ကိုပြောပါတယ်။ခရီးရန်ဘာသာဝင်တွေကိုးကွယ်တဲ့နယ်ရောမာရီယာကိုပူဇော်တဲ့မေလာမှာလက်ရှိပြည်ထောင်ကဖြည့်စည်းတဲ့ဒဏ်ခံနေရတဲ့မြန်မာနိုင်ငံအတွက်အထူးဆုတောင်းမြတ်တာပို့သပေးကြဖို့ပုံရဟန်းမင်းကြီး Francis ကတနင်္ဂနွေနေ့ဆူတောင်းပွဲမှာပန်ကြားလိုက်ပါတယ်
။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်တင်ပြပေးခဲ့တာပါ။ VOE မြန်မာပိုင်းစီစဉ်ရဲ့ တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီည9နာရီခန့်နေ့10နာရီအထိထုတ်လွှင့်မယ်။တနင်္လာနေ့ညကျန် VOE Radio အစီအစဉ်တွေကိုတော့တိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနိုင်နိုင်ကြပါလေရှင်။ VOE ကိုအပိနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းမင်္ဂလာရှိတဲ့နေ့တစ်နေ့ကိုပိုင်ဆိုင်နိုင်ကြပါစေရှင်။ကျမသင်္ကေတထိုက်ပါ
This program has come to you from